to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ29ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုကိုရနိုင်နဲ့ဒီညညပေးမှာပါအီဂျစ်နိုင်ငံမှာအကြမ်းဖက်သမား40လောက်ကိုတုတ်တင်နိုင်ခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်ဆလပိုင်နိုင်ငံမှာအင်အားပြင်းငလင်ကြီးတခုလုတ်ကပ်ခဲ့ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြမပြည်ငိမ့်ညံ့အောင်လို့အစိုးရကဥဆောင်ဖော်ဆောင်နေချိန်မှာပဲငိမ့်ညံ့စွာခြိတက်ဆန္ဒထုတ်ဖော်ခဲ့တဲ့သူတွေကိုထောင်ချနေတဲ့အပေါ်မှာဒီငိမ့်ညံ့ရေးလုပ်ငန်းစဉ်တွေပေါ်အနှောက်အယှက်ဖြစ်စေတယ်ဆိုပြီးဝေဖန်လိုက်ကြပါတယ်ထောင်ချခံနေရသူတွေရဲ့လွတ်မြောက်ရေးဘယ်လိုလှုပ်ဆောင်နေပါသလဲ
ကချင်ပြည်နယ်တရားလွတ်တော်ကစက်မပင်စင်ပြည့်ဖြစ်လို့ရတယ်အဲ့အာဏာသူတို့မှရှိတယ်အဲ့တော့သူတို့တရားစင်ရေးအာဏာနဲ့အညီကောင်းကောင်းသူတို့လွတ်လပ်ချင်းသုံးနိုင်မယ်ဆိုရင်တော့ကိုလွန်ဆောင်တို့သုံးဦး
ဒီကချင်ကဒီရှေ့နေဦ
း
ပြောပြသွားတာဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မကြခင်မှာကုံဆုံးတော့မဲ့2018ခုနှစ်အတွင်းမှာပဲမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရတွေကိုပြန်ပြီးတော့သုံးသပ်ဆွေးနွေးတင်တဲ့အကြောင်းအရာတွေကိုသုံးသပ်တင်ပြထားတဲ့အထူးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမိမီလုံခြုံရေးဝန်ကြီးခရစ်စတန်နီဆင်ကမနေ့ကဒီတက်ဆက်ပြည်နယ်အယ်ပါဆိုမြို့ကရွှေပြောင်းဝင်ရောက်သူတွေထိန်းသိမ်းထားတဲ့စခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။သူဟာလူဝင်မှုကြီးကြပ်ထိန်းရေးထိန်းသိမ်းရေးစခန်းတချို့ကိုတွားရောက်ကြည့်ရှုတဲ့အခါမှာဒီသတင်းမီဒီယာတွေကိုတော့လိုက်ပါခွင့်မပေးခဲ့ပါဘူး။အသက်ရှင်နေအရွယ်ဂွာတီမာလာနိုင်ငံသားယောက်ျားလေးတဦးထိန်းသိမ်းရေးစခန်းထဲမှာကွယ်လွန်သွားပြီးတဲ့နောက်ဝန်ကြီးနီဆင်အခုလိုလိုက်လံကြည့်ရှုတာပါ။နယူးမက္ကဆီကိုပြည်နယ်ကနေဆက်ကာကွယ်ရေးနဲ့အောက်ခွန်ဌာနမှာဖမ်းဆီးခံထားအောင်တည်ဆုံသွားတဲ့ဂွာတီမာလာနိုင်ငံသားကလင်ငင်ဟာတုတ်ကွေးရောဂါခံစားရတယ်ဆိုတာကိုစစ်ဆေးတွေ့ရှိချက်မှာဖော်ပြထားပါတယ်တေဆုံးသူရဲ့အသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုဆစ်ဆီးတဲ့အခါမှာတုတ်ကွေးဖြစ်နေတာကိုတွေ့ရကြောင်းနယူးမက္ကဆီကိုဆေးဝါးဆစ်ဆေးရုံးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်တုတ်ကွေးကြောင့်ကလင်းငင်တည်ဆုံးရတယ်ဆိုတာဆစ်ဆီးတွေ့ရှိရပြီးတော့ရှေ့ဆက်ဆစ်ဆီးမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်တည်ဆုံးတဲ့သူဟာ Gomez Alonso ဆိုသူဖြစ်ပြီးတော့ဒီဒီဇင်ဘာ24ရက်ခရစ်စမတ်အကြိုနေ့မှာကွယ်လွန်ခဲ့တာပါဒီဇင်ဘာ10ရက်နေ့တုန်းကလည်းအဲ့ဒီငယ်ဆက်ကာကွယ်ရေးနဲ့အောက်ခွန်ဌာနမှာပဲအဖမ်းဆီးခံထားရတော့အသက်9နှစ်အရွယ်ကလေးမတဦးတည်ဆုံးခဲ့ပါတယ်သူကလည်း Guatemala ကနိုင်ငံကနေလာခဲ့သူဖြစ်ပါတယ်သူတို့နှစ်ဦးဟာအမေရိကန်ပြည်သူမှာအလုရှာဖို့လာတဲ့သူတို့ရဲ့ဖောက်ငင်နဲ့အတူပါလာခဲ့ကြတာပါဒီကလေးမလေးတည်ဆုံးခဲ့ရတဲ့အကြောင်းရင်းကိုတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးသူတို့နှစ်ဦးတည်ဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ထက်လွတ်တော်တရားရေးကော်မတီမှလာမယ့်နှစ်ဆန်းကြရင်ကြားနာစစ်ဆေးမှုလုပ်ဖို့အထက်လွတ်တော်အမတ်ဒိုင်ယန်ဖိုင်းစတိန်ကတောင်းဆိုထားပါတယ်
။ရဇဝတ်တိုင်းကာဖို့အတွက်သူတောင်းဆိုထားတဲ့ငွေကိုလွတ်တော်ကမချဖေးဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနဲ့ဆက်တလျှောက်လုံးကိုပိတ်ပစ်ပြီးတော့ဟွန်ဒူရက်စ်၊ဂွာတီမာလာနဲ့အယ်ဆယ်ဗာဒိုနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုဖြတ်တောက်ပြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ချာနေကထပ်ပြီးတော့ချင်းချောက်လိုက်ပါတယ်။ဒါပြင်တိုင်းပြည်ရဲ့လူဝမှုဥပဒေကိုလည်းပြောင်းလဲဖို့ကိုလည်းသမ္မတထရမ့်က Twitter ကနေပြောလိုက်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတချို့အစိပ်ပိုင်းတွေရပ်ဆိုင်းနေတာ9ရက်မြောက်နေ့မှာပဲသမ္မတထရမ့်ကအခုလို Twitter ကနေတောက်လျှောက်ပြောဆိုနေတာဖြစ်ပါတယ်။သမ္မတထရမ့်ကနေဆက်တိုင်းကာဖို့အတွက်အမေရိကန်ဒေါ်လာ5ဘီလီယံတောင်းဆိုထားပြီးတော့ဒီမိုကရက်တစ်ဘက်ကတော့နေဆက်လုံခြုံရေးအတွက်အသုံးစိတ်ကိုအတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့ဒတိုင်းကာဖို့ကိစ္စကိုတော့လုံးဝကိုဆန့်ကျင်နေတာကြောင့်သမ္မတထရမ့်နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားအစိုးရအသုံးစိတ်နဲ့ပတ်သက်ပြီးတော့ညှိနှိုင်းလို့မရပဲအစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ယုံရဲ့အစိုးရတော့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်လိုက်ခြင်းအပြင်နိုင်ငံကုန်သွယ်ရေးကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံကုန်သွယ်ရေးကတနည်းကိုအမေရိကန်ဒေါ်လာ 1.68 ဘီလီယံတန်ဖိုးရှိရလို့ဆိုပါတယ်ခင်ဗျာ။
အီဂျစ်နိုင်ငံကဂီဇာနဲ့မြောက်ဆန်းဒေသကအသီးခြားနှိမ်နှင်းမှု၃ခုအတွင်းစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နိုင်ခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါရယ်ဂီဇာမြို့အနီးမှာပတ်စကားတစ်စီးကိုပုံခွဲတိုက်ခိုက်တာကြောင့် BNN ခီးသွား၃ရောင်းနဲ့အဲလန်ညွန်တူဦးတို့တေဆုံးသွားပြီးတော့နောက်တရက်မှာပဲအကြမ်းဖက်သမားတွေကိုအီဂျစ်ကအခုလိုနှိမ်နှင်းတာပါပတ်စကားမောင်းနှမနဲ့တခြား BNN ခီးသွား၁၁ဦးကတော့ဒဏ်ရာရရှိသွားပါရယ်ဒီကနေ့မှာတုတ်တင်နိုင်ခဲ့တဲ့အဲ့ဒီစစ်သွေးကြွတွေရဲ့စစ်သွေးကြွတွေနဲ့ခီးသွားတွေကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်ပြီးတော့ပတ်သက်မှုရှိသလားဆိုတာကိုတော့ အီဂျစ်ပြည်ရဲ့ဝန်ကြီးဌာနကပြောမတော်ပါဘူးအဲ့ဒီစစ်သွေးကြွတွေဟာလုံခြုံရေးတပ်ဖွဲ့တွေ Charles တွေနဲ့ခီးသွားတွေကိုတိုက်ခိုက်ဖို့ကြံစည်နေတယ်ဆိုတဲ့သတင်းရရခြင်းမှာပဲအခုလိုနှိမ့်နှင်းခဲ့တာဖြစ်တယ်လို့လည်းအီဂျစ်ပြည်ရဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုမထားတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပြီးဘူး BNN အစိုးရကလည်းအီဂျစ်အစိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံမျိုးတော်ခတ်တူးမှာစံနာပြတဲ့သူတွေကဆူဒန်လုံခြုံရေးစံနာပြတဲ့သူတွေကိုဆူဒန်လုံခြုံရေးတပ်ဖွဲ့တွေကမနေ့တောက်ကြနေကမြေရီဘုံအနေနဲ့ပြစ်ခတ်နှိမ့်နှင်းခဲ့ပါတယ်။စံနာပြတဲ့သူတွေကဒီပေါင်းမုံတွေရှားပါပြီးတော့ဈေးတက်သွားတာကိုမကြည့်နဲ့တဲ့အတွက်မနေ့တောက်ကြနေကဆယ်ရမြောက်နေ့ဖြစ်နေဆန္ဒပြခဲ့ကြပြီးတော့အခုခါမှာတော့အစိုးရဆင်းပေးဖို့ထိပါတောင်းဆိုလာနေကြပါတယ်ဆန္ဒပြတဲ့သူတွေကတောက်ကြနေကဗလီကနေဝပြုဆူတောင်းခဲ့ပြီးတဲ့နောက်ဆန္ဒပြခဲ့ကြတာဖြစ်ပြီးတော့ရဲတပ်ဖွဲ့ကဒီဆန္ဒပြတဲ့သူရာပေါင်းများစွာကိုမျက်ရည်ယိုပုံးနဲ့ပြစ်ခတ်နှိမ်နှင်းခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာအွန်ဒရမန်ပို့ဆူဒန်အက်ဘာရာနဲ့မဒါနီမျိုးတွေပါဝင်နိုင်ငံတော်ဝန်ကမျိုးတွေမှာစုဝေးဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆန္ဒပြတဲ့သူတွေကကာတာယာတွေကိုမီးရှို့ခဲ့တာကြောင့်ခတ်တူးမျိုးတော်တချို့နေရာတွေမှာတော့မီးခိုးအလုံးကြီးတွေကိုတွေ့ရတယ်လို့လူမှုကွန်ရက်ကဓာတ်ပုံတွေနဲ့ဗီဒီယိုတွေမှာဖော်ပြထားပါတယ်အတိုက်ခံဆူဒန်ကွန်ဂရက်ပါတီကတော့သူတို့ပါတီအကြီးအကဲအိုမာအယ်ဒီဂီယာကိုလုံခြုံရေးတာဝန်ရှိသူတွေကဖမ်းဆီးသွားတယ်ဆိုပြီးတော့တောက်ကြနေကပြောထားကြောင်းပြင်သစ်သတင်းအေဂျင်စီကပေါ်ပြထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းစနေညဘက်သတင်းတွေကို VOE ကနေဆက်လက်တင်ပြနေပါရခင်ဗျာထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်စလင်သဘုံတွေထောင်ထားတယ်လို့ယူဆတဲ့ဘုံတွေတဲကတလုံးပောက်ကဲခဲ့တာကြောင့်လူ၄ဦးတန်ရက်သွားပါတယ်တောက်ကြဏီညာကလူသူရောက်ပေါက်နေပါတဲ့ရွာကင်းစကန်ကိုစောင့်ကြနေတဲ့ထိုင်းလူမျိုးရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့လဲနာရာတီဝက်ပြည်နယ်အရာရှိတွေကပြောပါရတယ်။အဲဒီဂျန်ဖက်စစ်သွေးကြွတွေဟာတက်တန်ကြီးကိုပြစ်မှတ်ထားပြီးတော့ဘုံထောင်ပေါက်ခွဲတာကြောင့်မိတွေလည်းပြက်ကုန်ပါတယ်။ဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့ညတွေတုန်းကလည်းအနီးအနားဆောင်းကလာပြည်နယ်ကလူကြိုက်များတဲ့ပင်လယ်ကမ်းခြေနဲ့တခြားနေရာတစ်ခုမှာအခုလိုဘုံကွဲတိုက်ခိုက်တာကြောင့်အပြက်စီးတွေရှိခဲ့ပေမဲ့အသေးပြောက်တော့မရှိခဲ့ပါဘူး2004ခုနှစ်ကနေစလို့ထိုင်းတောင်ပိုင်းမှာမွတ်စလင်တပုံတွေနဲ့ပြည်ပခါတွေအတွင်လူပေါင်း 9,000 လောက်တည်ဆုံးခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပေါက်ခွဲပြူချပြီးတော့ဆူနာမီရေလိုင်းလုံးကြီးတွေဖြစ်ပေါ်စေခဲ့တဲ့မိတောင်ဟာအခုခါမှာတော့အရွယ်စားအဖြစ်သိမ့်မချန်တော့ဘူးလို့အင်ဒိုနီးရှားသုတေသီတွေကပြောလိုက်ပါတယ်အနက်ခရကတောင်မိတောင်ဟာအခုဆိုရင်သူငကိုရှိတဲ့အရွယ်စားရဲ့၄ဘုံ၃ဘုံသာချန်တော့တယ်လို့အင်ဒိုနီးရှားနိုင်ငံမိတောင်နဲ့ဘူမိဗေဒဘေးဒုက္ခကဲကပ်ဘေးအန်ဒီရောပါးရေးဌာနသိပ္ပံပညာရှင်တွေကပြောပါတယ်မိတောင်ဆက်လက်ပေါက်ခွဲနေတာကြောင့်သုတေသီတွေအနေနဲ့မိတောင်နားကိုတော့ကတ်လို့မရပဲဖြစ်နေပါတယ်ဒါကြောင့်သူတို့ဟာဂျူရုကနေပဲရေဒါတွေကိုအသုံးပြုပြီးတော့ကင်မရာတက်ချက်ခဲ့တာလို့ဆိုပါတယ်အနက်ခရကတော့မီးတောင်ဟာဒဇမ22ရက်နေ့စတင်ပောက်ခွဲခြင်းကစပြီးတော့တန်150ကနေ180ကုဗမီတာလောက်ဆုံးရှုံးသွားတဲ့အတွက်အခုခါမှာတော့တန်40ကနေ80ကုဗမီတာသာကျန်တော့တယ်လို့အိတ်ဌာနကပြောပါတယ်မီးတောင်ဝါရဲ့အမြင့်ဆုံးနေရာဟာပြီးခဲ့တဲ့စက်တင်ဘာလက338မီတာရှိနေရာကနေအခုခါမှာတော့130မီတာလောက်သာကျန်တော့တယ်လို့လည်းပြောပါတယ်ခင်ဗျာ
ဖလပိုင်တောင်ပိုင်းကပင်လယ်ရေပြင်အောက်မှာအင်အားပြင်းငလျင်ဒီကနေ့လှုပ်ခဲ့တာကြောင့်အရှိတောင်ဒေသကပြည်နယ်မှာနေထိုင်သူတွေအနေနဲ့ဆူနာမီလိုင်းလုံးကြီးတွေကိုသတိထားပြီးတော့နေကြဖို့ဖလပိုင်ငလျင်စောင့်ကြည့်ရေးအေဂျင်စီကသတိပေးထားပါတယ်ဒီငလျင်ကြောင့်အထူးကိပျက်စီးတွေရှိတယ်ဆိုတာမျိုးတော့မကြားသေးပါဘူးဖလပိုင်မိတောင်နဲ့မြေငလျင်စောင့်ကြည့်ရေးအင်စတီကျူကငလျင်ဟာတဘာဝကနေမိုင်တရာလောက်အကွာမြေအောက်မိုင်30မှာပြင်းအား9.1အဆင့်နဲ့လှုပ်ခတ်ခဲ့တာလို့ဆိုပါရယ်နောက်ထပ်လည်းငလျင်အသေးစားလေးတွေလှုပ်ခတ်နိုင်ပေမဲ့အထိခိုက်တော့ရှိမှာမဟုတ်ဘူးလို့ခန့်မှန်းထားပါရယ်အမေရိကန်ဘူမိဗေဒတိုင်းထွက်ရေးအေဂျင်စီကတော့ငလျင်ဟာမြေအောက်38မိုင်အနက်မှာလှုပ်ခတ်ခဲ့ပြီးပြင်းအား6.9အဆင့်ရှိတယ်လို့ဆိုပါရယ်ငလျင်ကြောင့်ဆူနာမီဖြစ်လာနိုင်ခြင်းနေပေမဲ့ဒေသရင်းကန်ယူရမ်းမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့ငလျင်လှုပ်ခတ်ပြီး2နာရီအကြာမှာပဲဖိလစ်ပိုင်အန်ဒါဘန်ဒီကသတိပေးချက်ထုတ်ပြန်ပါတယ်အင်ဒိုနီးရှားကလည်းဒီငလျင်ကြောင့်သူတို့ဘက်ကဒီဆူနာမီလှိုင်းလုံးကြီးတွေရိုက်ခတ်လာနိုင်မှာမဟုတ်ဘူးလို့ခန့်မှန်းထားပါရယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာ1998ခုနှစ်ကခမာနီအုပ်ချုပ်မှုကိုဆုံးသတ်ခဲ့တဲ့အထိမ်းအမှတ်အဆောက်အုံကိုဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့မှဖွင့်လှစ်လိုက်ပါတယ်ဒီအထိမ်းအမှတ်အဆောက်အုံဟာဖနံပင်မြို့မြောက်ဘက်မှာတည်ရှိတာဖြစ်ပြီးခမာနီအစိုးရပြုချခဲ့တဲ့နှစ်20ပြည့်အထိမ်းအမှတ်အဖြစ်နဲ့ဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီခန်းနာကိုကျင်းကားပွဲစစ်ဝတ်ဆောင်ဝတ်ဆင်ပြီးတော့တက်ရောက်ခဲ့ပြီးတော့နှစ်နာရီကြာမိန့်ခွန်းပြောကြားထားခဲ့ပါတယ်ခင်ဗျာ
ညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်မြန်မာပြည်ငြိမ်းချမ်းအောင်အစိုးရကဦးဆောင်ဖော်ဆောင်နေကြပါပဲငြိမ်းချမ်းစွာလူလူချီတက်ဆန္ဒထုတ်ဖော်တောင်းဆိုခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုထောင်ချတာကတော့ငြိမ်းချမ်းရ ပြည်တွင်းစစ်ရတန်ရင်းနဲ့စစ်ဘေးတင်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါမယ်ရှင်။ ပြည်တွင်းစစ်ရတန်ရင်းနဲ့စစ်ဘေးတင်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလောင်ဆောင်ဦးစောကျန်နဲ့ဒေါ်နန်ဘူးတို့ကိုတက်မတော်ရဲ့ဂုံတိတ်ခါညှို့နှက်အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကနေသူတို့ကိုတက်အသေးဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုက
ပြည်တန်နေခြားတာထောင်းနေခြားတာကညီညာရေးလုပ်ငန်းစဉ်အပေါ်မှာနောက်ဆက်ဖြစ်အောင်နေမကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပေါ်လူလူရဲ့ယုံကြည်မှုကိုပါကြားဆင်းစေတယ်လို့လူခွင့်ရှင်တွေကြီးဥက္ကဋ္ဌကရှုမြင်ပါတယ်ဒီတော့ရဲ့လောက်ဆောင်မှုကဒီအဓိကဒီလူတိုင်းကျန်တာမှုအနေနဲ့ဒီပြည်မိတဲ့ပြည်သူတို့ကိုပေးဖို့အတွက်ဆိုပြီးအစိုးရကိုတောင်းဆိုလာတယ်ဒါမှတော့နိုင်ငံကြီးတ ဒီလိုပြောဆက်ပြီးတော့မှဒီလိုသားပြစ်တာနေပြီးနေမယ်ဆိုရင်တော့ဒီရှိတဲ့ဖော်မတ်ဒီမိုကရေစီဖက်ဒရယ်ဂျော်နီရဲ့ဟာရင်းသားသူတို့ကယုံကြည်ဖို့အခက်အခဲရှိရဖို့ဒီနေ့ကမှဒီဆေးရနဲ့ဒီလိုဒီလိုမျိုးနဲ့ဟိုယုံကြည်မှုပြီးဆောင်ရမယ်မှာတော်တော်လေးခက်ခဲရှိတယ်ဆိုတော့ကျွန်တော်တို့ကသုံးသပ်တာပေါ့
အခုလက်ရှိမြေကြီးနာအကျဉ်းဆောင်မှာအကျဉ်းချခံထားရသူကချင်ငယ်ငယ်လှူရှာသူတအူးရဲ့အမှုတရားဥပဒေလမ်းကြောင်းအတိုင်းကချင်ပြည်နယ်တရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပြီးတော့သူတို့လုံးဝလွတ်မြောက်တဲ့အထိအစဉ်အဆက်ပြီးအယူခံဝင်သွားမယ်လို့ကိုလောင်းဆောင်တဲ့ဦးဇော်ချက်တို့အတွက်ဥပဒေကြိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ပေးနေတယ်ရှေ့နေကြီးဦးမုံဆိုင်ထူးကပြောပါတယ်။
လာမြို့နယ ကျွန်တော်ဘလန်တော့ကိုဒီစစ်ပေါ်ကြတော့ကျွန်တော်ပင်စမှုတက်တာပေါ့အခုအမွားတော့ပြင်ပြနေတရားလို့တော့လက်ခံထားပါပဲကျွန်တော်တို့တက်တာရောလက်ခံထားပြီဆိုတော့အခုသူတို့နပလောက်ချလို့ရှိရင်ကျွန်တော်တို့ဒီ၆လက်ပေးဖို့ရုံချင်းလာလိမ့်မယ်အဲ့ဆိုရင်၆လက်ပေးဖို့ရုံချင်းထွက်လာလိမ့်မယ်ဒါ၆လက်ပေးပြီးလို့ရှင်တော့ပြင်တရားလို့တော့သူတို့တုံတုံတရားမိန့်ကြံထားမှာပေါ့ကျွန်တော်ပြင်တရားလို့တော့
ကျွန်တော်တို့ဒီကမ် message ပေးတာတော့သူတို့တုံးရောက်ပေါ့နော်လွတ်လာနိုင်ဖို့အတွက်ပေါင်းစုံကနေကျွန်တော်တို့အကျူးစားဆောင်ရွက်နေပါတယ်ဆိုတာဒီပြဿနာပေါ့နောက်တစ်ခုကကျွန်မနံပူကတော့ငကူကရင်အတွက်အဲအမိတ်မချခင်တည်းကကျမ်းမာရလဲနည်းနည်းလေးအဲနည်းနည်းအားနည်းနေတဲ့အခြေအနေဆိုတော့အခုကလည်းဆေးတွေကလည်းတကယ်ထိရောက်တဲ့ဆေးတွေမရရှိဘူးအဲ့တော့ ကျွန်တော်တို့လည်းပတ်နေကြတော့တောင်းဆိုနေရပါလေသူတွေကကျမ်းမာရေးကောင်းတာပို့တဲ့ကျမ်းမာရေးကိုပြီးစားဆောင်ချမှုဖြစ်ဖို့အတွက်တော့
အမေချမလိုက်ခြင်းကစပြီးသူတို့တော့အများဆုံးလွတ်ပေးဖို့မြေကြီးနားနိုင်ကြရဲ့စားတဲ့ကချင်ပြည်နယ်တဝန်ဒေသအတီးဒီကထောင်ချီတဲ့ကချင်ပြည်သူတွေစုဝေးဆန္ဒပြတောင်းဆိုခဲ့ပါသေးတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာစီစဉ်နေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အထူးစီစဉ်တရက်ကိုတင်ဆက်ပေးကြပါမယ်။ မကြာခင်မှာကုံဆုံးတော့မယ့်2018ခုနှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရွတ်တွေကပြန်ပြီးတော့သုံးသပ်ဆွေးနွေးတင့်တဲ့အကြောင်းအရာတွေကိုတော့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISB ရဲ့ပြပဆက်ဆံရေးဒါရိုက်တာဦးအောင်သူငယ်နောက်မြန်မာအရေးလေးလာသူဒေါက်တာရန်မျိုးသိန်းတို့နဲ့အတူကိုကျော်ကျော်သိန်းကရန်ကုန်မြို့စတူဒီယိုမှာသုံးသပ်ဆွေးနွေးထားတာနားဆင်ပါရှင်။
တော်တော်ဦးဆုံးเนาะ2018ခုနှစ်မှာဖြစ်ရတဲ့ကတော့အများကြီးပဲအဲ့ဒီအထဲကမှကျွန်တော်တို့ပြန်ကြည့်တဲ့နဲ့ပြန်သုံးသပ်တဲ့နဲ့ဆွေးနွေးတဲ့နဲ့အကြောင်းအရာတွေလို့ဆိုရင်ကိုယ်စုံချင်းဘာတွေများမြင်ပါလဲအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်သုံးလေးချက်လောက်ထုတ်ပြီးပြောချင်တယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့လွတ်လပ်ရေးရပြီးတဲ့အချိန်ကစလို့ညမာသမိုင်းတစ်လျှောက်မှာနိုင်ငံတက ဖြစ်ပါတယ်ဆိုတော့ဒါကနိုင်ငံခြားရေးဆက်ဆံရေးနဲ့ပတ်သက်လို့ပြစ်ထားမသိတဲ့အချက်ပေါ့ဆိုတော့အဲ့လိုပြောရင်တစ်ဖက်ကကျွန်တော်တို့ထူးခြားမှုနောက်တစ်ခုကလည်းရှိပါတယ်အဲ့ဒါကတော့ CMEC လို့အတူပေါက်ခေါ်တဲ့တရုတ်မြန်မာစီးပွားရေးစင်ညာလာမကြီးပေါ့ဆိုတော့ဒီစာချုပ်ကိုပဲ2018အောက်တိုဘာလမှာလက်မှတ်ထိုးခဲ့တယ်အဲ့ဒါကပြောမယ်ဆိုရင်ရေရှည်ကျွန်တော်တို့မြင်နိုင်တဲ့အနာဂတ်ကာလအတွင်းမှာစီးပွားရေးလူမှုရေးနိုင်ငံရေးအများကြီးဆက်ရောက်ဖို့အကြောင်းအရာတွေရှိပါတယ်။ဆိုတော့နောက်ကြံတဲ့အချက်ကတော့အစိုးရရဲ့ကြိုးပမ်းမှုပေါ့။ဆိုတော့ဒီကာလအတွင်းမှာပြန်ကြည့်ရင်ကျွန်တော်တို့အကျင့်ပြည့်ချစားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့အစိုးရရဲ့လုပ်ငန်းတွေစီးစီးဆာဆာကျွန်တော်ပြောစရာရှိနေမယ်။အဲ့တော့နောက်ဆုံးအခုနှစ်ကုန်ကနီးမှာမှကျွန်တော်တို့ကြေညာလာတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနပေါ့ဒီကျွန်တော်တို့ထွေအုပ်ဌာနကိုဒီပြည်ရေးဝန်ကြီးဌာနကနေပြီးတော့အရက်ပဲအစိုးရဦးဆောင်တဲ့ဝန်ကြီးဌာနတခုအောက်ရွှေ့ရပေါ့ဗျာဆိုတော့အဲ့ဒါကလည်းကျွန်တော်ထင်တယ်ဟိုရှေ့လာမယ့်နှစ်တွေမှာလည်းလွှမ်းမိုးမှုဩဇာဆက်ရောက်မှုရှိနိုင်မယ်လို့တော့ယူဆပါတယ
်ဟုတ်ကဲ့ကွယ်မှုသိရောဘယ်လိုဖြစ်ရတဲ့ကိုအဓိကပြန်ပြီးတော့သုံးသပ်တင်နေတယ
်ကျွန်တော်တော့ခုနဟိုခုနကအွန်လိုင်းရင်းနဲ့ပြောသွားတဲ့အထက်မှာပါတယ်ပေါ့ဒီကျွန်တော်တို့နိုင်ငံရေးဒီနိုင်ငံတကာဆက်ဆံရေးပေါ့ဒီ2018ခုနှစ်အတွင်းမှာလည်းအင်မတန်မှကြီးမားတဲ့စိန်ခေါ်မှုတွေအကြက်တဲတွေကိုရင်ဆိုင်ခဲ့ရတယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအတိုင်းအဝန်းချားမှာဒီမြန်မာအစိုးရပုံမှာလွှတ်တော်ပုံမှာတက်မတော်ပုံမှာယုံကြည်မှုတွေကျဆင်းနေနောက်ပြီးတော့ဖိအားပေးမှုတွေမြင့်တက်လာတယ်နောက်တစ်ချက်ကတော့ဒါ2018ခုနှစ်အတွင်းမှာသမရပြောင်းလဲဖြစ်ခဲ့တာလည်းပဲဆောင်ကြည့်ရမယ့်အခြေအနေတစ်ခုလို့မြင်တယ်နောက်ပြီးတော့2018ခုနှစ်အတွင်းမှာကျွန်တော်ကြည့်တဲ့အခါမှာဒီလွှတ်တော်ကြီးရဲ့ပေါ့လေဒီဆောင်ရွက်ချက်တွေဟာ2018ခုနှစ်အတွင်းမှာမြုံမှန်းထားတော့အားရစရာမကောင်းဘူးကျွန်တော်မြင်တယ်အထူးသဖြင့်တော့ဟိုအများစုကတော့ပြောတယ်ကျွန်တော်တို့ဒီလွှတ်တော်အသေးလေးလို့ပြောတယ်ကျွန်တော်တို့
ဒီတည်တည်နေတာတွေလို့ပြော
ကော်မတီတွေ
လို့လွှတ်တော်ကော်မတီ
နော်ဒီဆောင်ရွက်ချက်တွေနောက်ပြီးတော့အဲ့ဒီလွှတ်တော်ကော်မတီတွေကနေပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းတော့အစိုးရကိုအပြန်အလှန်ထိန်းချုပ်တဲ့အပိုင်းတွေမှာနော်အတော်လေးကိုဟိုအားနေကြတာကိုတွေ့ရတယ်အဲ့တော့နောက်တစ်ချက်ကတော့အခုလွန်ခဲ့တဲ့ရက်ပိုင်းကတည်းကကျွန်တော်တို့ဒါဟာလာဒီတက်မရောကနေပြီးတော့ဟိုလာကချင်ပြည်နယ်ကျွန်တော်ရှမ်းပြည်နယ်နဲ့ကယားပြည်နယ်မှာအပြစ်ခတ်ရမယ်လို့ဒါထုတ်ပြန်ကြေညာခဲ့တယ
်ဟုတ်ကဲ့ဆိုတော့ခုနကျွန်တော်တို့ဆွေးနွေးသေးတဲ့အကြောင်းအရာတွေကမှဒီ2018ထဲမှာအစိုးရရဲ့လက်ရှိအစိုးရရဲ့နိုင်ငံရေးဆိုတော့အစိုးရကတက်မတော်ပါလာတာပေါ့တစ်ဖက်ကအီအီဝီလေးလည်းကျွန်တော်တို့ပြောတင်နေလို့တင်နေအဲ့ဒါတွေအားလုံးရဲ့တက်ဆိုင်သူအားလုံးရဲ့ပထမဆုံးနိုင်ငံရေးကိစ္စပေါ့ဂိုင်းကြွယ်ဖြည့်ရှင်းဖို့ဒီလှုပ်ဆောင်မှုဒီတိုးတက်မှုပြမယ်အရေးဘက်ကိုဥတီသွားရလားဟောမင်းကြီးဘယ်လိုမြင်လဲ
ဟုတ်ကဲ့ဟိုနိုင်ငံရေးကိစ္စလို့ပြောရင်ကျွန်တော်တို့အဖွဲ့အစည်းနှစ်ခုပေါ့မွန်ပြည်စစ်ပါတီရဲ့လာဟုရ
ောင်းရဲ
ဒါကကျွန်တော်တို့ NCA ခေါ်တဲ့
Federal Emergency
ဟုတ်ကဲ့ဒါလက်မှတ်ထိုးလာတဲ့ကိစ္စရှိဆိုတော့အဲ့တော့ဒါကအပြုသဘောလို့တော့ကောင်းတယ်လို့ပြောလို့ရပါတယ်ဒါပေမဲ့အဲ့လိုပြောမယ်ဆိုလို့ရှိရင်တချို့မပြည်လည်တဲ့ကိစ္စတွေလည်းရှိတယ်ငင်းကြီးလုပ်ငန်းစဉ်ကရှိကိုမရွေ့ဘူးဆိုတော့ဟိုဝေဖန်ပြောဆိုချက်တွေလည်းအများကြီးရှိလာတယ်ဆိုတော့ဘယ်ကိုသွားနေတာလဲပေါ့နော်ဆိုတော့အဲ့တော့ရေဘူးရပြောရရင်တော့ငင်းကြီးလုပ်ငန်းစဉ်ကကျွန်တော်ထင်တယ်တဝဲလည်းရှိတော့မယ်ရှေ့လျှောက်နားလည်ဖို့ရဖို့ ကျွန်တော်တို့လူချင်းတဲ့ Federal Democracy ပြည်တော်စုပေါ့ဆိုတော့ဒါအတွက်လည်းနည်းနည်းခီးဝေးအောင်မလို့တော့ထင်ပါတ
ယ်။ဟုတ်ဆိုတော့ပြီးခဲ့တဲ့ရက်ပိုင်းက27ပေါ့လေဒီကြပြန်ဒီဇမလ27ရက်နေ့ကတမတော်ဘက်ကကြေညာချက်ဒီကြေညာချက်ကရောခုနကကွန်ဆူရင်းပြောသလိုတဝဲလေးလေးအချိန်ကြီးကနေနည်းနည်းရွေ့သွားမယ်2019တည်းမှာပေါ့ရွေ့သွားမယ်လားလားဘယ်လိုသုံးတာလဲ
။အဲကျွန်တော်ကတော့ဒီကြေညာချက်ကအတိုင်းအတာတစ်ခုထိတော့ပေါ့လေမြှုပ်လင့်ချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့အစိုးရနဲ့တမတော်အနေနဲ့ပေါ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့နော်တပတ်တပ်အပြစ်ခက်ရစေးကြီးကိုကြီးညာနိုင်မယ်ဆိုရင်နော်ဒီတက်ပို့ပြီးတော့ဖြစ်နေတဲ့ပိတ်ဆို့မှုကိုကျော်လွှားနိုင်မယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့ဒီကြီးညာချက်မှာ၄လဆိုတဲ့တက်တန်ဒီ၄လဆိုတဲ့တက်တန်တကယ်တမ်းပြောမယ်ဆိုရင်အလုံးလုံးမယ်ဆိုအရန်နေလုံးတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းအရတွဲဆုံဆွေးနွေးအဖြစ်ရှာတဲ့ဘက်ကိုပဲဦးတည်ပြီးတော့နော်အဲ့ဒီလိုတွဲဆုံဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးမှာနော်အစိုးရနဲ့တပ်မတော်အနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဟလာအပြစ်ခက်ရစဲထားနိုင်မယ်ဆိုရင်ဒီခြေလမ်းမျိုးဟာတကယ်ဟိုဘယ်လိုပြောမလဲဟိုပိတ်ဆို့မှုကိုကျော်လွှားနိုင်တဲ့ခြေလမ်းမျိုးဖြစ်လာနိုင်မယ်လို့ကျွန်တော်ကသုံးသပ်တယ်။နောက်တစ်ချက်ကတော့ဒီငင်းငင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒီထိပ်သီးကောင်းဆောင်တွေဆွေးနွေးပွဲလုပ်တယ်။တကယ်တမ်းကတော့ကျွန်တော်အမြင်ကတော့ဒီထိပ်သီးကောင်းဆောင်တွေဂျာထဲမှာနော်အမြင်ဖလှယ်ဆွေးနွေးမှုတွေအလွတ်တဘောအလုတ်တဘောအများကြီးလုပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုဆွေးနွေးမှုတွေကနေကျွန်တော်တို့ကယုံကြည်မှုတည်ဆောက်ရမယ်နားလည်မှုတွေရအောင်လုပ်ရမယ်နောက်ပြီးတော့မှကျွန်တော်တို့ကသဘောတူညီချက်တွေရအောင်ယူဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုအခြေအနေမျိုးတွေကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့လာမယ့်ကာလမှာဖော်ဆောင်နိုင်မှုအရေးကြီးတယ်လို့မြင်တယ
်ဆိုတော့အဲ့ဒီအခြေအနေတွေမြင်ရမှာပဲငင်းချမ်းရေးကနည်းနည်းလေးလင်းအောင်လေးမြင်ရမယ့်ပုံရှိတာပေါ့နော်ဆိုတော့ဒါငင်းချမ်းရေးပိုင်းနောက်တစ်ခါရခိုင်ရေးကိစ္စရခိုင်ကလည်းပဲဒီ2018တစ်နှစ်လုံးကိုကျွန်တော်တို့ပြန်ကြည့်ရင်တောင်းလျှောက်နေ့တိုင်းလိုလိုသတင်းတွေမှာရခိုင်ကိစ္စကပြတ်သွားလာရဲဆိုတာမရှိတော့ဘူးနိုင်ငံတကာမှာဆိုနိုင်ငံတကာသတင်းတွေဆိုပို့ဆိုတာပေါ့နော်ဆိုတော့ဒါလည်းနိုင်ငံတကာဆက်ဆံရေးနဲ့ကျွန်တော်တို့ဆက်တဲ့သုံးသပ်ကြည့်ကြအောင်ပါဆိုတော့2019ကနေဆက်လာတဲ့2018တွင်ရခိုင်အရေးဖြည့်ရှင်းမှုဒီဒီပုံကသုံးသပ်မဲ့ဆိုရင်ကောင်းကြီးဖြစ်တဲ့လောက်ဖြစ်ခဲ့ရလားဒီဖြည့်ရှင်းမှုက
ဆိုတော့ကျွန်တော်ရခိုင်ရေးလို့ပြောရင်နှစ်ပိုင်းသုံးသပ်ချင်တယ်ပေါ့ဆိုတော့ဒီပိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂါလီခေါ်ခေါ်ရိုဟင်ဂျာခေါ်ခေါ်ပေါ့နော်ဒီလူတွေရဲ့ကိစ္စပါအဲ့တော့ထွက်ပြေးသွားတဲ့အရေးအတွက်ကအများကြီးပဲရှိတယ်ခုနှစ်သိန်းလည်းပြောတယ်ချက်သိန်းလည်းပြောတယ်အစိုးရတရားဝင်အစီအမံပြုတာ၅သိန်းခွဲလောက်ရှိတယ်။နောက်အဲ့တော့ဒါကပြောကြတာကဒီခစ်စစ်သမိုင်းမှာတကယ်အများဆုံးအစုလိုက်ပြုံလိုက်ထွက်ပြေးမှုကြီးဆိုတဲ့အားမျိုးလည်းပြောတယ်။အဲ့တော့နိုင်ငံတကာကလည်းကြီးညာချက်တွေဘောင်းဆောင်ထုတ်လာတာတွေဖိအားပေးလာတာတွေရှိလာတယ်။မကြသေးကြဆိုရင်အမေရိကန်အောက်လွှတ်တော်ကဖြစ်တယ်။နောက်တစ်ခါဥရောပသမ္မတကလာတယ
်။အင်ဂျာဒီလာကျွန်တော်ကုလသမဂ္ဂ
ကောင်စီတို့ကုလသမဂ္ဂဒီလူခွင့်ရေးကောင်စီတို့ဒါတွေဖြစ်လာတယ်ပေါ့နော်။ဆိုဖြစ်လာတဲ့အခါမှာအစိုးရဘက်ကဒါတွေကိုတုံ့ပြန်နေတဲ့ပုံစံကကျွန်တော်ထင်တာတိတ်လုံလောက်မှုမရှိဘူးလို့ထင်တယ်။ဆိုတော့ကျွန်တော်တို့မြင်နိုင်သမျှဒီအနာဂတ်ကာလမှာလည်းထိုလူတွေရေအတွက်ထောင်ကမ်းတောင်းကမ်းပြလာဖို့ကျွန်တော်မမြင်သေးဘူး။မရှိသေးသမျှကာလပတ်လုံးတစ်ဖက်ကဖိအားတိုးလာမယ်ပေါ့နော်။ဆိုတော့ဒါကတစ်ပိုင်းပါ။အဲ့တော့နောက်တစ်ပိုင်းကကျတော့ရခိုင်တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာ။အဲ့တော့တလောကပဲကျွန်တော်တို့ဒီ AA ပေါ့နော်ရခိုင်တပ်မတော်နဲ့တိုက်ပွဲတွေကပို့ပြီးတော့ဖြစ်လာတဲ့သတင်းတွေကျွန်တော်တွေ့လာရတယ်။ဆိုတော့အဲ့ဒါအပြင်မှာရခိုင်တိုင်းရင်းသားတွေနဲ့အခုလက်ရှိအစိုးရကြားထဲကျွန်တော်တို့ရင်ကြားစီရေးပဲပြောပေါ့ဗျာဟိုဆက်ဆံရေးကတော့ကောင်းရလာပါဒါလည်းမေကထုတ်
ထုတ်စရာဖြစ်တယ
်အဲ့တော့လွှတ်တော်အမတ်တူဖြစ်တဲ့ဒေါက်တာအေးမောင်နော်သူ့ကိုနိုင်ငံတော်ပုံကံမှုနဲ့ဖမ်းပြီးတော့အခု
ဟိုတ
ရားဆွဲလာတဲ့ကိစ္စတွေရှိတယ်မြောက်ဦးမှာအခမ်းအနားတစ်ခုမှာပြစ်ခတ်တဲ့အခါကျတော့ရခိုင်လူငယ်တွေ9ယောက်သေတယ်ကျွန်တော်13ယောက်တာရရတယ်ဆိုတော့ဒါနဲ့ပတ်သက်လို့စုံစမ်းစစ်ဆေးကော်မရှင်ဆိုတာမျိုးလည်းမရှိသေးဘူးဆိုတော့တစ်ဖက်မှာကျတော့ဒီအဲ့ဒါကလည်းနောက်ထပ်ရခိုင်ပြဿနာတစ်ခုဖြစ်လာနေတယ်လို့ကျွန်တော်က
ရခိုင်ရဲ့ကိုကွန်ဆူနီတို့လို့တစ်ဆက်ထဲမှာဒီနေ့ရပဲကျွန်တော်တို့ဒီ ELD ပါတီက
တကယ
်ဘိုးကောမလူဝင်ပါတီတီထောင်းသူသူနေမှာအိမ်မှာနေနေဝင်ပြစ်ခံလိုက်ရတယ်ပြီးခဲ့တဲ့ရက်ပိုင်းလည်းကျွန်တော်တို့ကမန်တန်းရင်းသားတွေတက်တယ်ဆိုတာကျွန်တော်လေးများဒီရက်ပိုင်းအတွင်းမှာရခိုင်ဘက်ကစွလွလွလွလွဖြစ်လာတဲ့အခြေအနေများရှိနေသလားလို့
ကျွန်တော်ထင်တယ်ပြဿနာတော့အများကြီးဟိုဘက်ပေါင်းဆောင်ဖြစ်နိုင်တယ်ဒါပေမဲ့တအုံနွင်းနွင်းနဲ့ဒါကပြဿနာကြီးလာနိုင်တဲ့အနေထားလို့လည်းကျွန်တော်ယူဆပါတယ်ဟု
တ်ခုနကကွန်ဆူနီပြောတဲ့ထင်ပါတယ်ပါလက်ရှိအခြေအနေကဟာလွတ်လပ်ရပြီခေတ်ကဆိုမြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားကအပြင်းထန်ဆုံးပြိနေတဲ့အခြေဆိုတော့ဒီလောက်ပြင်းထန်နေတဲ့ဖိအားကိုအခုဆိုရင်တော့ကျွန်တော်နားလေတော့ကျွန်တော်သိထားသလောက်ဒီအပြင်းမရှိနေတဲ့မြန်မာနိုင်ငံရဲ့တပ်တမန်တွေပေါ့ဥမာကုလသမဂ္ဂပဲကျွန်တော်တို့ American ဘက်မှာနည်းနည်းတော့တုံ့ပြန်တာတွေကမြန်လာတယ်ဟိုအရင်ရတဲ့စာဝင်ရဆိုတုံ့ပြန်ချက်ကအမြဲတမ်းနှိမ့်ကြတယ်အခုတော့နည်းနည်းတော့တုံ့ပြန်ပြန်များလာချက်ချင်းလို့တုံ့ပြန်နေပေါ့နော်ပြောရဲဆိုတာတော့ရှိတယ်သူတို့အဲ့ဒီဟာကခုနောက်ကောသူင်းပြောတဲ့လွတ်လပ်ရပြီးကြတဲ့ကအပြင်းထန်ဆုံးဖြစ်နေတဲ့ဖိအားကိုတုံ့ပြန်ဖို့တံပြန်ဖို့သို့မဟုတ်လိုအပ်တဲ့ဟလာ ရည်ရွယ်ချက်လှုပ်ဆောင်မှုတွေလုပ်ဖို့အတွက်လုံလောက်တဲ့အချိန်တွေရှိတယ်လို့မြင်တာ
အဲကျွန်တော်ကတော့လက်ရှိပေါ်လေဒီအစိုးရဘိုင်းပေါ့နော်နောက်နိုင်ငံသားရေးဝန်ကြီးဌာနအပိုင်းနောက်ကျွန်တော်တို့လွှတ်တော်ရဲ့နိုင်ငံသားဆက်ဆံရေးကော်မတီတွေရဲ့အပိုင်းဒီအပိုင်းသုံးပိုင်းရဲ့ဟန်ချက်ညီညီနဲ့ဆောင်ရွက်မှုဟာတိတ်ပြီးတော့အားရစရာမကောင်းလို့ကျွန်တော်မြင်တယ်အဲဥပမာကျွန်တော်ပြန်ပြီးကြည့်တဲ့အခါကျတော့ဒီနိုင်ငံတော်သမ္မတနဲ့နော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကျွန်တော်တို့တွားခဲ့တဲ့နိုင်ငံသားခီးစဉ်တွေကိုကြည့်လိုက်တဲ့အခါကျတော့2018ခုနှစ်တနည်းလုံးမှာ၈နိုင်ငံလောက်ပဲရှိတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံကိုနော်နိုင်ငံတကာကနေလာတဲ့အကြီးအကဲကအိန္ဒိယသမ္မတနဲ့လာအိုဝန်ကြီးချုပ်၂ယောက်ပဲရှိတယ်။အဲ့တော့ဆိုလိုချင်တဲ့သဘောကတဖြည်းဖြည်းနဲ့ကျွန်တော်တို့ကဘာလဲဆိုတော့နိုင်ငံတကာဖိအားတွေမြင့်တက်လာတဲ့အချိန်မှာကျွန်တော်တို့ကတဖြည်းဖြည်းနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကင်းကွာလာတယ်လို့ဖြစ်လာတယ်။အဲ့တော့ဒါကကျွန်တော်အမြင်အဖြစ်ဒါကမှားတဲ့ view ဟာလို့ကျွန်တော်မြင်တယ်။ဥပမာနိုင်ငံတကာရဲ့ဖိအားတွေဟလာဟိုဟိုဆွဆွဲမှုတွေအပြစ်တင်မှုတွေမြင့်တက်လာလေလေအစိုးရလွတ်တော်တမတော်အနေနဲ့နိုင်ငံတကာနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံမှုကပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်တယ
်။ကိုအောင်သူကြီးပထမဦးဆုံးပြောတဲ့ဒီ CMEC တရုတ်မြန်မာစီးပွားရေးဇင်းကြံကိစ္စဆိုတော့အဲ့ဒါကဘလောက်ထိကြီးမားလာနိုင်တယ်ဘလောက်ထိအကျိုးဆက်ဖြစ်လာနိုင်တယ်တော့ကိုစား
။အခုက BRI လို့ခေါ်တဲ့ဒီတရုတ်ရဲ့အဓိကမဟာဗျူဟာကြီးပေါ့ဗျာ။ဟိုဇင်းကြံလမ်းမကြီးတစ်ခုကျွန်တော်တို့ဟိုဒီပိုလာမကြီးတခုပေါ့ကျွန်တော်ဒီလမ်းမကြီးအစီအစဉ်ရှိပါတယ်ဆိုတော့အဲ့ဒီအောက်မှာမှာသူကတချို့အစီအစဉ်တွေမှာဒီကျွန်တော်တို့ CMEC ခေါ်တာပေါ့တရုတ်မြန်မာကော်ရီဒါနောက်တစ်ခါဘင်္ဂလားဒေ့ရှ်နဲ့ကော်ရီဒါဟိုဘက်ကဟိုပါကစ္စတန်နဲ့ကော်ရီဒါဒါတွေကဆက်ပြီးတော့လုပ်လာတဲ့အားတွေဖြစ်တယ်ဖြစ်တော့အဲ့တော့တခုရှိတာကကျွန်တော်သုံးသပ်ချက်ကတရုတ်ကသူလုပ်ချင်တဲ့ရင်းနှီးမြှုပ်နှံမှုတို့ investment တို့လုပ်ငန်းပေါင်းစုံကဒီ CMEC ခေါင်းစဉ်ထဲထည့်လိုက်တဲ့အားမျိုးဖြစ်သွားနိုင်တယ်ဒီအတွက်ကအဆုံးပြုတ်ပဲငွေကြေးအရင်းကြီးလည်းများတယ်ဆိုတော့အဲ့တော့တချို့တွေဆွေးနွေးနေကြသလိုကြွေးမိထောင်ကြောက်ပေါ့ကျွန်တော်တို့ကအကြွေးတွေနဲ့ပြီးသွားနိုင်တဲ့အနေအထားမျိုးလည်းရှိတယ်အနောက်နိုင်ငံတွေကခုနပြောသလိုဘလောက်ပဲဒဏ်ခတ်ပိတ်ဆို့တာတွေဖိအားပေးတာပြောပြောတရုတ်ဘက်ကဒီစီးပွားရေးအရဒီလိုဆက်ဆံနေသေးတယ်ဆိုတဲ့အားမှာတစ်ဖက်သက်လည်းကျွန်တော်တို့ဆက်ဆံရေးမှာဖြစ်သွားနိုင်တဲ့အနေအထားလည်းရှိပါတ
ယ်ဟုတ်ကျွန်တော်ထုတ်လိုက်ခြင်းနဲ့ဒီအလုံးပြောတော့ခေါင်းစဉ်နဲ့ပြော2018တစ်နှစ်လုံးကိုကျွန်တော်တို့သုံးသပ်ရင်တိုင်းပြည်ရဲ့အခြေအနေက2019နိုင်ရှင်ရင်ဘာမှထူးခြားမလာဘူးလားတန့်နေတလားပေါ့နော်ဒါမို့ရင်စုတ်များစုတ်သွားသလားသူမှုအကောင်းပဲလိညာနေနေဆိုတော့ကွန်မြူနီလိုနေတယ်
ဆိုတော့ရေဘူးရပြောရင်တော့အစိုးရဘက်ကတချို့ဂျိုးပန်းဆောင်ရွက်မှုတွေကျွန်တော်တွေ့ပါတယ်ဆိုတော့အဲ့တော့ဒါကတော့ဘာဖြစ်ဖြစ်ကောင်းအောင်လုပ်တယ်လို့ယူဆပါတယ်နော်ဒါပေမဲ့ကျွန်တော်ကဒီမိုကရက်တိုက်ဇေးရှင်းပေါ့ဒီမိုကရေစီလူ့ခွင့်ကိစ္စဖယ်ထားလို့မရဘူးထင်လို့ပြောတာပါအဲ့တော့အဲ့ဒီဘက်မှာကြည့်ရင်ကျွန်တော်တို့စိတ်အားရရစရာမရှိဘူးမီဒီယာလွတ်လပ်ခွင့်ပြဿနာတွေအများကြီးရှိတယ်ကျွန်တော်သတင်းရဆိုရင်ဒီမှာတည်င်းသမားတွေက43ဦးအမှုရင်ဆိုင်ကြရတယ်ကာလာရှိတယ်နောက်တစ်ခါ writer တည်င်းတော့ဝါလုံးလို့ဘာလို့ကိစ္စတွေကဒါတွေကဟိုနိုင်ငံတကာမှာတော်တော်ပြောဆိုနေတဲ့ကိစ္စတွေနောက်တစ်ခါနိုင်ငံရေးအကျဉ်းသားကိစ္စကျွန်တော်တို့36ဦးရှိတယ်နိုင်ငံရေးအကျဉ်းသားဆိုတော့အမှုဆိုင်ကြရတာ269ဦးပေါ့ဆိုတော့အဲ့တော့ကျွန်တော်တို့ကဒီမိုကရေစီသွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်ကျွန်တော်ဒီချက်ပွင့်လင်းဖို့လိုတယ်ကျွန်တော်ဒီချက်အခွင့်အရေးတွေဒါအစိုးရကလေးစားအသီးမှပြဖို့လိုတော့
ဟုတ်ပေါ်ဦးရံမသွင်းအောင
်ကျွန်တော်မြင်တာတော့ကျွန်တော်တို့ဟာဒီမိုကရေစီကိုသွားနေတဲ့အချိန်မှာကျွန်တော်တို့ကအမိန့်အာဏာနဲ့အုပ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေနဲ့အညီအုပ်ချုပ်တဲ့စနစ်တစ်ခုကိုကျွန်တော်တို့ကပြောင်းနိုင်မှဒါတကယ်စစ်မှန်တဲ့ဒီမိုကရေစီကိုသွားနိုင်မယ်လို့ကျွန်တော်မြင်တယ်။နောက်တစ်ချက်ကဒီတရုတ်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ပေါ့လေဒီနေ့မှာထူးခြားတာတစ်ခုကျွန်တော်တွေ့တာကသမ္မတကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရောတမတော်ကာကွယ်ဦးစီးချုပ်ရော၃ယောက်စလုံးဟာတရုတ်နိုင်ငံကိုဒီနေ့လုံးဝမသွားဘူး။အဲ့တော့အရင်အရင်ကသမဂ္ဂဥသိစေလက်ထက်မှာသူကတနည်းကိုတစ်ချိန်ပုံမှန်သွားတယ်အလွန်ငယ်တဲ့ကာလမှာဒေါန်ဆန်းစုကြည်လည်းပဲ2019ထဲမှာနှစ်ချိန်သွားတယ်ဒါပေမဲ့ဒီနှစ်မှာအဲ့ဒီလိုအခြေအနေတစ်ခုတွေ့ရတာကတော့ဒါတရုတ်မြန်မာဆက်ဆံရေးမှာလည်းနည်းနည်းထူးခြားတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့2018တုန်းကကျတော့ကျွန်တော်တို့ဒီမှာပဲတော်တော်စီစီထားလိုက်အောင်ပါကိုအောင်သူငယ်ရောကိုယ်မူပင်ရောကျေးဇူးများကြီးပါခင်ဗျာ
အထူးစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါလေရှင
်ဒီဝေမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာတိုင်းဒိုမီတာ25:32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင်2018ခုနှစ်ဒီဇင်ဘာလ29ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ25ကီလိုဟတ်15953ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ51ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညတရက်ဒီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ထုတ်လို့သူကိုရန်နိုင်တဲ့အတူစီစဉ်တင်ဆက်သူကိုအောင်လွင်ဦးတို့တင်ဆက်ပေးမယ်စနေညတရက်ဒီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တရက်ဒီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံကမွေးရစီဝါပြဿနာနဲ့ပတ်သက်လို့ဆွေးနွေးကြမှာပါ။မကြာသေးခင်တုန်းကပဲလူငယ်အမှုပညာရှင်တူကိုမွေးရစီဝါလက်ဝတ်တွေးရှိမှုနဲ့နှစ်ရှည်ထောင်နဲ့ပြစ်ပေးလိုက်တဲ့အတွက်ဝိပန်တန်တွေလည်းအမျိုးမျိုးထွက်နေပါတယ်။တုံးဆွဲတဲ့သူတွေကိုကြီးလေးတဲ့ပြည်တဲ့နေချမှတ်ပြီးအေးအေးယူလာမွေးစေဝါတက်ဖြည့်ရင်မှတကယ်ပဲထိရောက်နိုင်သလားမွေးစေဝါပါဝင်ရာဇမှုတွေချစင်းထိရောက်အောင်လို့လုံတင်တာလုံနိုင်တာတွေဘာတွေများရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်။ဥပဒေရှုတော့လူမျိုးရေးရှုတော့ကနေပြည်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်မျိုးကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။တူကတော့လူခွင့်ရေးရှင်တွေဦးသိန်းတန်းအောင်ဖြစ်ပါတယ်။နောက်တူကတော့ကချင်ပြည်နယ်ကလူမှုအခြေပြုမွေးစေဝါတက်ဖြည့်ရေးလှုပ်ရှားနေတဲ့ဦးတန်ကွန်ဖြစ်ပါတယ်။ဆိုတော့ဟိုကျွန်တော်အစီအစဉ်ကိုအခုပဲဆက်လိုက်ချင်ပါတယ်ဒီဒီလာထဲမှာပဲပေါ့လေတရုတ်ဆောင်မိုးအောင်ရင်ကိုမွေးစေဝါနဲ့စစ်ကိုပြောင်းလဲစေတဲ့စေဝါမြတ်ဆိုင်ဥရိပုံမှာ19ကာကြီးနဲ့ရန်ကုန်ရှိပိုင်းခင်တရားရုံးက1022ချလိုက်ပါတယ်ဒီအမှုဖြစ်စဉ်တစ်ခုထဲမှာပဲပေါ့လေဒီမိုးအောင်ရင်ကိုအစောပိုင်းတော့လည်းပဇွန်တော်တရားရုံးကနေပြီးတော့1005နှစ်ချထားတယ်လည်းရှိပါတယ်ဆိုတော့ဒီအမှုတစ်ခုလုံးအတွက်ဆိုရင်တော့စုစုပေါင်းပြစ်ဒဏ်19နှစ်ဖြစ်သွားပါတယ်ဒါကြောင့်လဲပြည်ထောင်ကကြီးလေးလုံးနဲ့ဆိုပြီးတော့ဝေဖန်တာတွေလည်းထွက်နေရပါဆိုတော့ဒါနဲ့ပတ်သက်လို့ဥပဒေကြောင်းရပေါ့လေကျွန်တော်ဆရာဦးသိန်းသောဦးကိုအရင်ဆုံးဆွေးနွေးစေချင်ပါတယ်ဒီလိုစီရင်ချက်မျိုးကဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာလုံယိုးလုံးစင်ဖြည့်ယိုးဖြစ်စင်မဲ့လားခင်ဗျာဆရာ
ဟုတ်ပါတယ်ဗျာဒါအခုကဘုဝင်နေတဲ့မိုးအောင်ရင်ဖြစ်လို့ဟိုဘယ်လိုပေါ့ဗျာလူငယ်လေးတွေအစင်တယောက်နော်ဒီဖြစ်တဲ့အတွက်ဒီကယူနာနဲ့ပြည်ညာတော်တော်နဲ့ခင်ဗျာတကယ်တော့ဒီလူတွေကချနေကြပါပဲမိုးအောင်ရင်မဟုတ်တဲ့လူငယ်ပေါင်းများစွာလည်းဒီလိုပုံမှန်နေအပြစ်ပေးခံရတာပေါ့လေဒါကြတဲ့မိုးအောင်ရင်အမှုမှာတော့ကျွန်တော်ကတခုပြောနိုင်တာရှိတာပေါ့ဗျာပြည်ထောင်စုတဲ့တရားရင်ကမိုးအောင်ရင်ကိုမိစရာနဲ့စိတ်ကိုကြောင်းနေကြတဲ့ဥပဒေပုံမှာ15အရာနော်ကျွန်တော်တို့အပြစ်ပေးလိုက်တယ်အနည်းဆုံးပြည်ထောင်က3နှစ်ညီစုံပြည်ထောင်5နှစ်ပေါ့ကျွန်တော်တို့အရက်ခေါ်ဆိတ်တဲ့ပြက်ပြက်ပေါ့အဲ့တူညီစုံပြည်ထောင်ပေးခဲ့တာနော်နောက်တစ်ခါကျွန်တော်တို့ဒီခရီးတရားရင်ကအပြစ်ပေးတယ်လေဒီတပုတ်ကကြီးရဲ့ပြစ်ဒဏ်ကအမိန့်ဆုံးက10နှစ်ညီညွတ်ပြစ်ဒဏ်ကလို့ပြစ်ဒဏ်တမ်းကြီးထောင်နံပေါ့ဗျာအဲ့တော့အမိန့်ဆုံးညီညွတ်ပြစ်ဒဏ်ကိုတော့ပေးတာမဟုတ်ဘူးဒါရရင်အမိန့်ဆုံးပြစ်ဒဏ်တော့မပေးခဲ့ဘူးနော်အဲ့တော့အဲ့ဒီခုတော့ကျွန်တော်တို့သွားသိရတယ်ဥပဒေပြဌာန်းချက်ထဲမှာသူကဒီတရားရုံးရဲ့ description ပေါ်တဲ့ seminaria ဆိုတဲ့နေရာကဘယ်လိုရင်ဟာဒီပုံမှန်တစ်ခုလုံးမှာအမိန့်ဆုံးပြစ်ဒဏ်တော့မရခဲ့ဘူးဆိုတာကျွန်တော်တို့သတိပြုမိတယ်ဗျာ
ဟုတ်ကဲ့ပါဆရာဆိုတော့ကျွန်တော်ဥတန်ကုန်းကိုလည်းဆွေးနွေးစေချင်ပါတယ်အခုကဒီမိုးအောင်ရင်ကိစ္စမှာပေါ့လေကျွန်တော်တို့ကဆရာဥသိန်းတန်းကိုလည်းပြောပါတယ်ကျွန်တော်ကမိုးအောင်ရင်ကိစ္စလောလက်လက်ကိစ္စတစ်ခုလည်းဖြစ်နေတယ်နောက်တစ်ခုကဟိုသူကလူသိများတဲ့ပုံကိုတယောက်ဖြစ်တဲ့အတွက်လည်းဒီတင်းကပေါ်လာပေါ့နော်ဒါပေမဲ့လည်းအလားတူဒီလိုမျိုးအမှုတွေနဲ့လူငယ်ရေးယူခံနေရတဲ့ကိစ္စကြီးကလည်းဘလောက်တောင်ရှိနေလဲဆိုတာဟိုမပြောနိုင်တဲ့အခြေအနေမျိုးပေါ့ဆိုတော့အခုကိစ္စမှာလည်းဒီလူငယ်တွေဖြစ်တဲ့အတွက်နှစ်ရှည်ထောင်နဲ့ပြပြေးခြင်းအဖြစ်ပေါ့လေလူငယ်တွေကိုအညွန့်ချိုးရောက်တယ်ဆိုပြီးဟိုဝေဖန်တာတွေကလည်းပိုချရတာပါဆိုတော့ဆရာဦးတန်ခွင်းအခုလိုဒီလိုပေါ့လေလူငယ်တွေကိုဒီလိုနှစ်ရှည်ထောင်နဲ့ဒီမွေးစေဝါမှုတွေနဲ့ဆက်နေပြီးတော့နှစ်ရှည်ထောင်နဲ့ခြားခြင်းအပြင်လူမှုရေးရှုတော့ပြောမယ်ဆိုရင်နေ့နာလုံးကရောက်တယ်လို့များပြောနိုင်တယ်လားခင်ဗျာ
အဲ့ဒါကအထူးဖြင့်တို့ဒီလူငယ်တွေရဲ့ဘဝကအညွန့်သုံးသွားတယ်လို့ပြောရမှာဖြစ်တယ်ဆိုတော့အဲ့ဒါကြောင့်တို့ကဒီမွေးစေဝါနဲ့ပတ်သက်တဲ့ဥပဒေโอ้ดีเฟฟิตอ๋อดาจูปึกปิ่นปุอยู่เด้อโยอิงตรงละเด้อจูပြောแค่ปุบะเด้ออกุกะดีอธิกะตอดีดรักยูเซอร์วีเซวาตงซวยดูดีกะตออธิกะตอดีจำมาเยชูจองกะนี่จี้เย็นดา patient lo luna the buying kit ni de so edi luna di go da tru ka kuda ye ne tru go jam pi ma ke tin nai aw mu ye che chun bwa ka di ma ke tin nai aw da tru ho ku ni pe se lan jong go da tru ko saung nai ye ku pi ma kaung de kaung mon de lo min de le so ub de lan jong ne pe twa me so yin di lu mu ye se wa che chun bwa ma yauk nei de lu ngai di ga a mya ji phit nei de so ub de lan jong ne pe twa me so yin thong che ma du di ga lu ngai di ga ma san ma san ma ni ya a mya ji du du lein me a lu min ne okay.
โอเคเสี่ยวเต็งก็ซื้อเนี่ยเจซูอ่ะสรุปจนเสี่ยวเต็งทั้งหมดทุกคู่แล้วเปลี่ยนเมยขึ้นมาเลยตะเกยอ๋อทีนี้ซ้ําไปมาแล้วที่มวยเสวะ30มวยเนี่ยปะทะติอุบัติติชู่เปลี่ยนเส้นไล่กันเลยเราတွေ့ရပါတယ်ဟိုทุกทีเนี่ยတော့ဒီมวยเสวะ30ဆွဲသူဖြစ်เนี่ยစစ်စစ်တွေ့ရှိတယ်ဆိုရင်အရင်တော့1300နှစ်ကနေ9နှစ်ထိဟိုပေးဥပ္ပေကိုပြတ်ပြတ်ပြီးတော့ဟို940လူမှုရေးပြည်ထောင်နေပဲပေးဖို့ဆိုပြီးတော့ပြင်ဆင်လိုက်တာမျိုးရှိပါတယ်ဆိုတော့ဒီလိုပြင်ဆင်မှုတွေရောအခုဒီမွေးစေဝါတိုက်ပြည့်အထူးပြင်ပေါ့လေမွေးစေဝါ3ဆွဲသူတွေအတွက်ဟိုနေပတ်တယ်လို့ဒီပြင်ဆင်မှုတွေကလုံလောက်မှုရှိပြီလားအခုလို့မောင်းရင်လို့လူငယ်တွေအခုလို့ဟိုနှစ်ရှစ်ထောင်နဲ့မကြမဲ့အခြေအနေမျိုးကိုဟိုကာကွယ်နိုင်လောက်လုံလောက်မှုရှိရလားဆရာ
မလုံလောက်ဘူးရသူကသူပြင်းနေတာခုနပုံမှန်15ကိုပြင်တာပေါ့နော်ဘယ်ကနေလဲဖိယုန်တက်ကြက်အဲဖိယုန်တက်ကြက်တာနစ်စီစီမှာတွေ့တယ်ဒါအဲ့လိုသူစစ်စီးတဲ့ဟာမှာတော့တငယ်ရင်ကြီးတယ်စတဲ့ဒီတတ်မှတ်ချက်တွေနဲ့ညစ်တယ်ဆိုရင်ဒါဖိယုန်နဲ့တက်မထားဘူးဒါဒီစေဝကုတာမထားဘူးဆိုရင်အရင်ကတုံးနေတဲ့9နှစ်ပေါ့အဲ့ဒီပြစ်တာစသူပြင်လိုက်တာကအဲဒီငေးပြစ်တာလောက်ရမယ်ထောင်မချတော့ဘူးပေါ့ဗျာဒါကောင်းတဲ့လက္ခဏာပါပဲဒါတွေ့ရတယ်ခုနကတည်းကစီးပြားတရားတွေနဲ့ဟိုထောင်နေခုနကလို့အနေနဲ့ပြစ်တာက10နှစ်ကစတာဆိုတော့အဲ့ဒီဒီမာရီနဲ့ဒီသေးခိုင်တော့မသက်သာဘူးပေါ့နော်အဲ့ဒီတရားမျှတမှုမရှိဘူးလို့ပြောရမှာမဟုတ်ဘာကြောင့်လဲဆိုတော့ဒီစေတရားတွေလည်းပဲဒီဒုမနဲ့ပဲရေးယူရမယ်နော်စေအများကြီးတွေ့ရင်လည်းပဲ तू ကဟိုစေလိုရားဆိုတာတိုက်တူဆန့်လို့ရတာဟုတ်ရစေနှစ်ကနေပြီးတော့ဒီစကုကာကြီးဆိုရင်စေနှစ်ကနေအနည်းဆုံး10နှစ်အများဆုံးနှစ်ကန့်တပြီးထောင်တယ်အဲ့ဒီကြားထဲမှာကစားလို့ရတဲ့အနေအထားရှိတာပေါ့ဗျာအဲ့တော့အဲ့ဒီအနေအထားဖြစ်တော့ဟိုတိကျကြအောင်ခရံနဲ့ဗနတရားတို့ဘယ်လောက်တွေ့ရင်ဘယ်လောက်ဆက်ရတယ်ဟိုတိကျတဲ့အပိုင်းနေရှိနေတာပေါ့ဗျအဲ့လိုတန်မှန်မဖြစ်တဲ့လောက်ကလေးတွေ့ပြီးတော့အဲ့ဒီအတွက်ခေနဲ့အပြစ်ပေးခံရမယ်ဆိုရင်တော့ဟိုတိတ်မကောင်းတာဘူးဒီကလေးတွေကနောက်ပြီးတော့ဟိုအများစုကလူငယ်တွေပေါ့ဗျလူငယ်ဖြစ်စေလူကြီးဖြစ်စေဒါဗိတ်ကင်မှာပဲတားကောင်တွေဖြစ်ကြရတော့တော့ဒီမူရစ်သေးွားရဲ့တားကောင်ဖြစ်ကြရတာပေါ့နော်သူတို့ကတကယ်တော့ပြည်မှုကျူးလွန်နေနေတယ်သူတို့ကကျူးဟိုဒီအစံမ်းနေစရရေမဟုတ်ဘူးအဲ့တော့အဲ့ဒီဟာတော့ဟုတ်ရပါလို့တော့ဟုတ်ရကျွန်တော်လေနောက်ပြီးတော့ညှတာမှုရှိတယ်ကျွန်တော်မထင်ဘူ
းဟုတ်ကဲ့ဆိုတော့အခုကျွန်တော်တို့ဒီမှာဆွေးနွေးပွဲကိုဒီ Facebook ကနေတချို့မှတ်ချက်ပေးနေတယ်ရှိပါတယ်အခုဟိုတူဦးကဆိုရင် Riot Tony ဆိုတဲ့ account ပိုင်ရှင်မှာသူကတော့အရင်များတယ်ထင်ပါတယ်လူတစ်ယောက်အနေနဲ့အရင်နှစ်နာပါတယ်ခင်ဗျားဒီပုံမှန်ကိုပြောင်းလဲတင်ပါတယ်ဆိုပြီးတော့သူကလည်းမှတ်ချက်ပေးပါတယ်ဆိုတော့ကျွန်တော်ဆရာဦးတန်ခွန်ကိုလည်းဟိုမေးခွန်းတစ်ခုပြန်မေးချင်ပါတယ်ဆိုတော့အခုဆရာဦးတန်ခွန်တို့ကဒီဟိုသူအထူးသဖြင့်ကချင်ပြည်နယ်ဘက်မှာအဓိကထားပြီးတော့ပေါ့လေမိုးဆေးဆွဲဟိုလူငယ်တွေကိုဟိုစစ်ချက်ပို့ဆိုပြီးကျိုးကူညီပေးနေတာရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးတန်ခွန်တို့အတွေ့အကြုံရပါလေလူငယ်တွေလို့သုံးဆွဲသူတွေကြားထဲမှာဒီလိုဟိုပြည်နယ်စီရင်ခံရတာတွေနဲ့ပတ်သက်လို့လည်းဦးတန်ခွန်တို့ကိုယ်တိုင်လည်းဟိုထိတွေ့ဆက်ဆံနေရတဲ့လူငယ်တွေကြားထဲမှာရှိမှာပဲဆိုတော့ဒီလူငယ်တွေအနေနဲ့ဒီလိုပေါ့လေနှစ်ရှစ်ထောင်နှစ်နေဖြစ်ပြီးခံရခြင်းအဖြစ်နောက်ဆက်တွဲအနေနဲ့ဘလို့အခက်ခဲတွေဥမှာဘလို့ပြဿနာမျိုးတွေလူမှုရေးပိုင်းအရာကြုံရတာမျိုးတွေများဆရာဦးတန်ခွန်တို့တွေ့ခဲ့မြင်ခဲ့ရတာရှိတယ်ခင်ဗျာ
သူရဲ့တွေ့ကြုံရတော့ဒီဖောင်တန်ချက်မှတ်ပြီးမှဟိုစာရိတ်တစိတ်ဓာတ်ဒီတန်ကောင်းလာတယ်နောက်ပြီးမှဒီမွေးရေးဆေးဝါးမတုံးဆွဲတော့ဘူးပြတ်သွားပြီဆိုရဲဟာဒီကမရှိဘူးမတွေ့ဘူးဖြစ်နေတယ်ဆိုတော့တစ်ဖက်မှာသူလုံဆောင်ရမှာကဒီမွေးရေးဆေးဝါးချက်ကြုံဘဝမှာရောက်နေတဲ့လူဒီကိုအထူးသဖြင့်လူငယ်တွေကိုအဲ့ဒီချက်ကြုံဘဝကနေဒီမှာလုံးရောက်နိုင်အောင်ဒါသူဘလူနီလာနဲ့ဒါသူပြည်သူဒီသူရရောလူဖွဲ့စည်းဒီအလုံးကဘလူဝိုင်းဒီမှာကူညီပေးရမယ်ဆိုရဟာကိုဒါသူစဉ်းစားမှလုပ်ဆောင်ဖို့လူဒီလိုဒီတဲ့ဆိုအခုကကျောင်းဆက်ကြုံရကဒီbehavior change ဖို့လိုတယ်ဆိုဘီဟေးဗီယာ change နိုင်အောင်ဒါသူစင်တာဒီကအများကြီးတွင့်ပြီးမှ Smith the Jale, Rubo, Kuni, Sinja, or Paint of Painite, Yaji, Kongla, Ne Kashiba.
ဒါပေးပြီးမှာပြစ်တာဆိုတာကဆောင်းတာပေါ့လေဆောင်းတာသူခုတည်းချပြီးမှာလူပြောက်တာဆောင်းတာဟိုဘောက်တာဘူးဒီထောက်တန်တာလေဒီဟိုအဲသူပြစ်တာဖဲပြောက်တာဆိုစဉ်းစားပြီးမှာလက်ဆောင်ဖို့လူတွေတို့မြင်တယ်ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးတန်ကိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားရသူလည်းရှိပါတယ်တူကတော့ကျွန်တော်တို့က
ကိကံပတ်တဲ့တကယ်တမ်းကျတော့ငေါ့ငုံဘကမမားပါဘူးတို့သရုံးနိုင်ငံမှာရှိနေတဲ့ဘူရီစေဝါထိုင်ကြီးတွေကမြန်မာရဲ့တပ်ဖွဲ့တွေမနေနိုင်နိုင်ပါဘူးတို့ရှူတဲ့စိုက်တဲ့လူတွေပဲလက်ဝဲရရှိသူတွေပဲဆမ်းပြီးတော့မှထောင်နာအမှုကြီးပေးရကြအချို့တော့ညာကုန်တင်တာကာယကျင်တာမိရတော်မှာပဲတို့ပိုင်ရှင်မဲ့ဆိုပြီးဖြစ်သွားတယ်တို့မြန်မာနိုင်ငံဘတော်တိအခြေအနေဆိုးရတယ်ဆိုတော့ကြာလာမူရစီဝါနိုင်ငံဖြစ်ဖို့အသားသာတော့95ရာခိုင်နှုန်းတော့တည်ရနေပြီးတော့ကျွန်တော်ပြောပြချင်ပါတယ်ဗျာဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဗျာ
ဟုတ်ကဲ့ကိုဆိုင်းအောင်ကျော်ဆန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်တစ်ခုပေးထားတာလည်းတွေ့ပါတယ်သူကလည်းဆိုတော့ဒီဟိုတရားဆွေးနွေးတာတွားချင်တဲ့ခက်ဆင်ဆင်မှာသူကတော့စန်တာထွေးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အဓိကကတော့ရောင်းဝယ်သူတွေကိုမကင်တွင်နိုင်တဲ့ပြဿနာကပိုဆိုးနေတာပါဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးရဲ့ဒီ Facebook page မှာလည်းဒီမိုးရေးစေဝါတက်ဖြတ်ရေးမှာထွက်လွှတ်မှုအပိုင်းကိုနှိမ့်နှင်းမှုအရေးကြီးတယ်ဆိုတော့သူကထောက်ပြပါတယ်ဆိုတော့အခုကကျွန်တော်စီမှာဒီတမယိုးကြဘိန်းပြူလို့စေချောက်တို့လို့မိုးရေးစေဝါလေးတွေမကပါဘူးတကယ်တော့ဟိုဒီအခုမောရင်ကိစ္စမှာဆိုရင်လည်း Ice မိရယ်ဆိုပြီးသူကပြောပါတယ်ဆိုတော့ Ice တို့စိတ်ချရစေပြားတို့လို့မိုးရေးစေဝါတက်တယ်လေမြန်မာနိုင်ငံမှာပို့ပြီးတွင်ချလာနေတယ်လို့အလွယ်တကူရနိုင်တယ်ဆိုပြီးတော့လည်းဒင်းနေကြားပါတယ်ဆိုတော့ဒီမိုးရေးစေဝါတက်ဖြည့်ရေးကိုကျွန်တော်တို့ကြိုးပမ်းတဲ့နေရာမှာပေါ့လေတုံးဆွဲသူတွေရောချဖို့ကပို့ပြီးရောများအရေးကြီးတယ်လားဒါမှမဟုတ်ထုတ်လုပ်မှုတွေကြာစင်းရေးကပို့အရေးကြီးတယ်လားဘယ်ပန်းကပို့ဦးစားပေးဖို့လိုတယ်လဲဆရာ
အဓိကတော့ထုတ်လုပ်မှုပိုင်းကဒါဟိုဒီထုတ်လုပ်တဲ့လူရှိလို့သုံးတာပေါ့နော်ဟိုသုံးတဲ့လူမရှိရင်လည်းထုတ်လုပ်မှုကအရင်လာတာပေါ့နောက်တော့ခုကခုနကဟိုဆရာတဲ့ပြောတဲ့လူပေါ့နောက်ဒီကျွန်တော်ကမြို့စုဝနိုင်ငံဖြစ်လို့အတူသိုးရင်ကြီးအောင်တယ်ထောင်ဒီမှာအကုန်လုံးပြည့်စံနေတယ်လေးပုံသုံးပုံလောက်ကမြို့စုဝလိတာတွေကြီးလဲစားကောင်ဖြစ်နေကြတာပေါ့ဗျာခုနကနောက်ဒီတဲ့မှာပြောတဲ့လူပေါ့ဒီကျွန်တော်တရားစီရင်အပိုင်းပြောတဲ့အခါကျတော့တရားရုံးမှာစက်သိမ်းသွားတယ်ပေါ့နော်တရားရုံးမပါရင်ဥပဒေကြီးတဲ့ဒေဂျစ်ခေချာလည်းတရားမျှတတဲ့ဥပဒေကြီးကိုလိုတယ်နောက်တစ်ခါခုနလိုဒီဂျုံဂျီတာဝတောင်းဝင်ယူတဲ့လူတွေကလည်းတိတိကျကျနှိမ်နှင်းမှုလိုတာပေါ့ဗျာဒီတန်နဲ့ချီတဲ့ကားကြီးတွေကိုတိုင်ရှင်ရှိတဲ့ဝင်းကြီးမှာတိရတော်မှာတိုင်ရှင်နဲ့ဖြစ်ရတယ်ဆိုတော့အင်မတန်မှအားအားသင့်ပေါ်ကောင်းတယ်ကနော်ဒါအဲ့ဒီလောက်ကြီးဒါမဟုတ်တော့ကြလာတာမဟုတ်တာဗျာတကယ်တိုက်ရင်ဖြစ်ပါတယ်ကိုမလိုက်နိုင်လည်းအင်တာဗျူးအလိုက်ပေါ့ဗျာနောက်ဆိုကျွန်တော်တို့တော့မလိုက်နိုင်တော့ပါဘူးဒါတကယ်တော့လည်းကြီးကြီးပါတယ်ဆိုတော့ကားလက်ခံနိုင်တဲ့အကြောင်းမျိုးမဟုတ်ဘူးကွာအဲ့ခါကျခုနလိုပဲဗျာပြောကြရတာဖြစ်တာပေါ့ဒီလိုသုံးဆွဲတဲ့လူတွေကဆိုတာတရားနှစ်ပြားသုံးပြားလေးပြားတို့လူတွေကြတော့ဟိုလား10မိနစ်တို့10မိနစ်တို့ကျုံးနေချပြီးတော့တန်နဲ့ချီပြီးကားလိုက်ပြင်သွင်းလာတဲ့လူတွေမဖမ်းနိုင်ဘူးကွာထုတ်ထုတ်ကြီးဖြည့်အရင်ဆုံးဖြည့်ရှင်းရမှာဒါပဲကွာကျွန်တော်ကအခုအပြည့်ရင်းစစ်မှလည်းပဲမူရစီကပတ်သက်နေရဲ့နောက်တခါအခုကရခိုင်ပြည်ကဆိုရင်ကိုမြန်နိုင်ရဲ့စီခံကလိတာလို့ရှိရင်အဲ့ဒါဘာသာရေးသူကြီးပြိပကတက်တက်မဟုတ်ဘူးမူရီခိုင်းနေတိုက်ပြဲလို့ပတ်သက်တယ်ဆိုတော့သိရတယ်သူကကြေကြေပြန့်ပြန့်ဖြစ်နေတယ်ဘူးစီရောတကယ်လုံးရလူသားဤတာဝန်လူကြားကောင်းဤတဲ့ဟာတွေကိုကားနဲ့တက်ရှိကြတော့ဘုံပဲနဲ့တကယ်ထွေးကြည့်ကြည့်တွေလောက်ရမယ်နောက်ကိုဗစ်19ပြည့်စော်ကြသူလူကြီးကပါဝင်လာအောင်သူလူကြီးကိုလှုပ်ဆော်ပြီးတော့ဟိုစိုက်စားဖို့ပြိုင်ပွဲလေးလုပ်ခိုင်းပြီးတော့မရဘူးကြအကြောင်းမှလည်းပြင်အရက်ထဲမှာတဲ့ဒီဟာတွေသိနေနိုင်အောင်လို့ကိုသိလို့နေပြီးကြမ်းမှန်ကြီးလက်ဒီမှာတဲကြီးတော့ရောင်းတယ်မူကြီးကရတဲ့အနေအထားမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကရှိနေဆိုတော့ဒီကွန်းနဲ့ဆက်တယ်နေရတော့တရားရုံးမှုကြီးနေပြီးသိနေရတယ်အဲ့တော့အဓိကအကြဆုံးကတော့ထုတ်လို့ဒီကအမြင့်ပြည့်ချိန်လို့နေတာပိုအဓိကကြတယ
်ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးတန်ခွန်ရဲ့အမြင်ရောခင်ဗျတုံးဆွဲသူတွေရှော့ချဖို့အရေးကြီးတာဒါမှမဟုတ်ထုတ်လုပ်မှုတွေချစင်းရပို့ပြီးတော့ဦးစားပေးတင်တာအခုချိန်မှာဘယ်ဟာပုံများအရေးကြီးနေမလဲ
အာကျောင်းအမြင်ရဆိုရင်ဒါနှစ်ခုလုံးကအရေးကြီးတယ်လို့မြင်တယ်အထက်မှာဒီထုံးမှုကိုသူတို့ဟိုနေနေနိုင်ဖို့လေဆိုတဲ့ ทุกเดียร์ยาโยเอ่อยี่ยูปมาที่มิงเงินบุก็ที่ทุกโลกมุ่งไปมาที่ยูจานในบุกด้วยอาจารย์นั้นในบุกด้วยส่วนเจ้าที่เนี่ยนักท่องเที่ยวก็ยี่ชิ้นละนักท่องเที่ยวเช็ดยี่เช็ดเอาอุ้มเด็กอะเนี่ยยี่ป่าเดป่าเดียวกินเลยแต่กูตัวกูเพื่อเป็นเพื่อเป็นเพื่อเป็นไหนมาแต่จู่มุ่ยเสวะทุกโลกมุ่งทุกจานละในเมืองเดียวกินเลย แล้วจะเพิ่มมาที่ตรงส่วนมุ่งเน้นนะทุกการโอ้ผู้แสดงของเราทุกเรื่องมาชิดเดียวก็เอาไว้เนี่ยมีอันนี้เป็นโรงงานดีกว่าแต่ทุกที่มีเนี่ยจริงๆจะเสียแต่ทุกเรื่องของผู้ดูแลแต่เพิ่มมามีเป็นส่วนเดียวดีกว่าเป็นเช็คเป็นเดียวโรงงานดีมุ่งเน้นโรงงานดีเลยแต่ทุกที่มี อาลงรถสองที่มาไปวนรถสองมาแต่ถ้าไม่มาเลยดีวิศวะตรงเส้นโมกโจ๊ะจ้าละไม่รู้เงี้ยเลยส่วนเจ้าเนี่ยนะก็นักคุ้มสโลงก็ยี่จีนักคุ้มสโลงก็ได้จู่แต่ใจเนี่ยได้จู่อาจจะคงใจโอ้ที่มันจะต้องเงียบได้จู่รถสองผู้ดูแลรถเงี้ยมาเลยโอเคโอเคเสียงทางคนสุนีย์จิตวิบากจันทร์รู้อีเมลเฟซบุ๊กเนี่ยมันจะดี ปูนี่อะไรเลยชีวะดีเลยเอาน้าที่เมื่อเนี่ยจันทร์เราพูดถ่ายสารสาวเลยที่เนี่ยมาพบเจอไปจังมาตัวเราอุติมุ่ยว่าอันนี้เป็นยาเสพติดเลยมุ่ยเสวะแล้วเวทีชิมุเนี่ยนี่ชีทางนั้นชาลัยจะตูมามาพบไปทางมาอันนี้จะแค่เนี่ยไปอุบิยาที่อายุงาชาไปเสบลามีแล้วเวทีชิมุมีอะไรเนาะยังใช่ลุงอ่ะแล้วเวทีชิมุคิดได้ด้วยกูรู้ทางนั้นมีอะไรชาลัยจะไปที่อายุงไปงั้นเราตีนอะไรปมันตัดติดทั่วเชื้อสารสารนั้นเท่าทารีวิชิบีส่งเชื้อจะไปตัวเราที
fancy be a move to South Pira, who will be Cassidy, စင်စားစရာမိငုံထုတ်စရာဖြစ်ရပေါ့ဗျာတဲ့ရဆွေးမှုကြီးတွေမဖော်ထုတ်နိုင်တဲ့ကလည်းထုံနှင်းနေနေမှာပဲစာတွေကအားနေနေတဲ့မှုတွေကိုရုံးတင်တော့တရားရုံးကလည်းထောင်ချရမျိုးလည်းဖြစ်လာနိုင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီပိုင်းနေနဲ့ပတ်သက်လို့နောက်ထပ်ကျွန်တော်တို့အမေရိကန်ပြည်ထောင်စုကလည်းမောင်တပ်တနာကလည်းပေးစာတောင်ပေးစာရှိပါသေးတယ်မဆုမုံမဲ့ဖတ်ပြပေးအောင်ခင်ဗျာ
ဒီတန်းအကျင့်တရားပေးတဲ့နယ်လို့ဝါဒဖြန့်ခဲ့တဲ့ဘိမင်းရင်ခွန်စာကဥခွန်စာဖြစ်သွားပြီးတော့ဘိမင်းရင်လော်စစ်ဟန်ကအေအာရီမြစ်ရဲ့ဥကောင်းကိုရိုက်ခွဲမဲ့အေရှာဝေါ်ရဲ့ကုမ္ပဏီပိုင်ရှင်ဖြစ်သွားခဲ့ပါတယ်။ဒါအပြင်လက်နက်ကင်ပြီးတော့ဘိန်းအကြီးအကျယ်စိုက်ပျိုးထုတ်လုပ်နေတဲ့မုံဝွန်ယူနန်တရုတ်တွေကဗမာမျိုးနယ်စုဝင်တွေဖြစ်သွားကြတာတွေဟာစစ်ဆိုးရအဆ င်ရှားဆုံးကတော့မွေးစေဝါအနေငယ်သုံးဆွဲသူတွေကိုဖမ်းဆီးပြီးတော့ပြည်ရှိထောင်နှံတွေချမှတ်ကြပေမဲ့လို့အကြီးအကျယ်ထုတ်လုပ်ဖြန့်ချီသူတွေကိုတော့ပစ္စည်းတွေကိုသာတိမ့်ဆီးပြီးတော့တရက်ခန့်နေဖမ်းမမိတဲ့သတင်းတွေပါပဲ။လက်နက်ကိုင်တပ်ဖွဲ့တွေကကားတွေကိုအသေးချာရက်တက်ရှာဖွေတာတောင်မှကားနဲ့ပစ္စည်းသာမိတယ်။တရက်ခန့်ကထွက်ပြေးလွတ်မြောက်တယ်ဆိုတော့လေပြည်သေးရေးပေါ်ဘဲပြည်သူကမှအယုံကြည်မရှိကြတော့ပါဘူး။ဒီလိုမှုခင်းမျိုးတွေရေးနေရရင်ကုန်နိုင်ပွဲရမရှိပါဒီနေရာမှာအစိုးရအနေနဲ့တရားစီရင်မှန်တိုင်းကိုဝင်ရောက်မဆွတ်ဖတ်ခြင်းဘူးလို့ခံယူထားပေမဲ့တရားဥပဒေစိုးမိုးရေးရိုင်းနေနေတဲ့လက်ရှိအခြေအနေမှာတော့တရားဥပဒေစိုးမိုးရေးတည်ငြိမ်ဖို့နဲ့မှန်ကန်တဲ့တရားစီရင်စနစ်ပေါ်ထွန်းလာဖို့အတွက်ဂျားဝင်ဆောင်ရွက်တဲ့အမှုခင်းမျိုးတွေမှာတော့ဝင်သင့်တယ်လို့ယူဆမိပါတယ်ဒါမှလည်းပြည်သူတွေရဲ့ပူပေါင်းဆောင်ရွက်မှုတွေပုံမအားကောင်းလာနိုင်တယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဒါတော့မော်ဒသနအမေရိကန်ပြည်တော်စုပါဆိုတော့ကျွန်တော်ဒီမိုးစေဝါတုံးတဲ့သူတွေကိုကြီးလေးတဲ့အဖြစ်တွေပြနေတဲ့အချိန်မှာပဲဒီစိတ်ချစေပြားတွေတန်းတဲ့ချိန်မိတာတွေမိပေမဲ့လည်းပန်ရှင်မဲ့ဖြစ်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ဘဝင်မကြရတွေကိုကျွန်တော်စာရေးထဲမှာအထင်ရှားတွေ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းဝေကျွန်တော်ဒီမိုးစေဝါတက်ချက်ရေးမှာစောစောတော်တော်ရှင်ဒီစာရေးထဲမှာထောက်ပြသလိုပေါ့လေအားနည်းချက်တွေကဒီဥပဒေရေးရာဘက်မှာဥပဒေပြဋ္ဌာန်းထားတဲ့ဥပဒေရဲ့အားနည်းချက်လားဒါမှမဟုတ်ဥပဒေကိုဆောင်ရှားရမယ့်သူတွေတာဝန်ရှိတဲ့သူတွေရဲ့အားနည်းချက်လားဘယ်ဘက်ကအဓိကအားနည်းနေရလဲဆရာ
အဲ့ tahu hidup ni bayar adika ane dah ya. Uli kalau udah ada ada panya me, ada berbagai tahu me, tu nanti jadi kita jadi siapa le. Tu ciri ciri tu jual mah, asal senjor ciri tu jual mah. Dah kena ambil ada yang mungkin asal ni jadi tu. Ibu ugai ugamu orang me mah, dia kane dia ha. Tapi ni me siapa le. Tahu na baru dah, tapi ni nanti luai dua hari sudah kita dia. Tahu tiga siapa kau ni kita ni ciri dia. Ibu ini siapa kita, ibu tadi kita kita tu. Ye ini ada malam nampak juga lah, mana mana. Kalau nampak ini ada yang siapa ni? Tapi ini kemui nak buat itu perih saja. Kalau ini dia apa ni? Kalau dia, kalau ni mungkin ni dia, bukan dia ni dia. Lepas ni, kalau di kalau terlalu dari mungkin mungkin terlalu dari mungkin mungkin sila dia tunggu dah cerita dia ini dia dia lah mahu. Di kalau dia terlalu dari mungkin mungkin. Hello ni ini dia mah. Jadi kalau dia sampai dia tunggu dia pergi, dia dia tunggu dia.
ยีตัวเล็กๆยีตัวเล็กๆเนี่ยๆเนี่ยยีขึ้นได้ดีอย่างเงี้ยเออคนน่ะเสียไม่กูไม่อยู่อ่ะเนาะถ้าอุริยีเนี่ยอกวยยีเนี่ยชูยืนนี่ล่ะเนี่ยอุริยะมานะครับโอเคเจตุวะสรุปเสียอุตันกงเนี่ยอเนยก็มีอกูเจนเราที่มวยเสียว่าตะเฉยปฏิณาตะเฉยเกษตรมาบ่เลยจะแท้ๆอุริยีมากูไหนก็อาเนเจชินี่ล่ะดาโมอุริยีโห
อุบเดลูกอุบเดกูแฟนเกลือดูดีเลยอันนี้ตัวถ้าทุกปีตัวลูกทุกอันนี้เนี่ยย่ออุบเดกูน้ำเลือดเด็ดหาดีเลยยาจีชีเนี่ยเด็ดตบพี่เด็ดก็ดีมุ่ยอุบเดกูถ้าอารมณ์นั้นดีมากที่ อุบเดลันจงอาจารย์ตาทูมามามามาอารมณ์ยิ่งดูทูอารมณ์ลุกสองตัวไม่สวยเนี่ยแต่เมื่อกี้องค์ในแม่ในท่าชิบาร์เลยก็เดี๋ยวจีน่าจะบอกว่ามุ่ยเสวะสวยอารมณ์ก็เจ้าหนี้จ้าเลยโอ้กูเนี่ยมาแทนเดลูลูเวชินเนี่ยจ้ายังไงจีมาเลยเอลูเวชก็เอ้าเจ้าเอลูมีวันเนี่ยท่าชินเนี่ยมาจะชุกกะลุกสาตัวเนี่ยคงจะมีขึ้นเนี่ยบอกเลย ก็เออจังดากูจำที่มาโอ้ร้านช่องที่ว่าตรงตั้งเนี่ยส่วนมหาวิหารเนี่ยโอ้เจ้าอย่างเนี่ยส่วนดีดีสิ่งเนี่ยตัวเนี่ยส่วนแต่ดราม่ามุ่ยเสียว่าช่วยจ้าเออโยลานัยที่อาจารย์มีชีวิตอยู่เอลูมินเดเออเจ้าจีน่ากันดีอะคู่สิ่งเนี่ยมาตัวเป็นเนี่ยดีที่มันเดเฟรด ที่มุกิสิ่งเนี่ยตัวเมื่อส่วนลูทูอาลงโยปาวินลาเม่แต่ที่เย่ในการดูกองทุนด้วยส่วนลูทูอาลงเย่ปาวินมุ่งเนี่ยลงทองเมื่อส่วนเนี่ยปลุ่มโยอันเดียที่ลาบเย่ปลุ่มโยโอ้เจตนาที่ลาบเย่ที่ดูลูทูอาลงเนี่ยวันที่มาลงทองเมื่อส่วนอาลงเอาเงินในเม็ดเช่นเดียวกันเนี่ยเจ้ามหาวิหารยาเจ้ายาเมื่อส่วนที่
เป็นมันได้เฟรดเรสเนโกอันยังทรงจังเลยในดอกเช่นมุ่ยเสียว่าช่วยจ้าดีมามุ่ยเสียว่าเก่งสินเดแต่ดีที่พิลาเมลูจงจีบาร์เข้าแก่โอเคเสียวจังว่าเจ้าว่าสำหรับเจ้าที่เฟซบุ๊กอันนี้เจ้าเราทำมาเช่นเป็นยังไงล่ะสิว่าเนี่ยตัวเราโรลเลนซ์สันส์ก็คอมพิวเตอร์มาตัวเรามุ่ยเสียว่าสวัสดีมีลุงเอลิโอนี่เชิดท่านนี้ชั้นแม่แม่สารลุงเอลิโอพี่เป็นเทนเนอร์ยังเลยพูดเลยพี่มุ่ยเสียว่าพิลาเมลู อันนั้นก็พิลูกพี่แต่เมื่อวันยังปีนี้เอ็นมูปีนี้อาจจะปีนี้ก็คือจะจะเต้นลุ่มที่มาเลยนั่นตัวเราอุ้มยันนายสุดก็คงไปใช่ไหมตัวเราหน้ากับเจ้าเต้นลุ่มเลยมันพิเศษจีมาเลยอุ้มยันปีนี้ก็มาสุดที่ยี่ว่าสุดเราอุตส่าห์จะนายสุดเราเว็บบอลเลยจันทร์เราที่เอ็นนี่ที่ไทยนั่งเองมาที่ลาเรามาเว้ที่เสียเจ้ากูเสียว่าพี่เนี่ยตัวสูงเองที่เอ็นคนพิบไปเลยเด็ดเดี่ยวเลยจันทร์เราจ้างเยอะไว้สุดเราเสียอุตส่าห์เต้นได้เว้ยจันทร์เราที่
ကျွန်တော်ကဒီချုပ်နိုင်ငံနေမှာကျင့်သုံးတာရှိတယ်။ဘာမှမပင်ခိုင်းကြတော့လေ။ဟိုဝီစီဝါဟိုအတိုင်းတာနဲ့သုံးချောင်းကြည့်တာမျိုးရှိတယ်။အဲ့ဒီတစ်ခုကြီးတော့ဖြတ်တာပေါ့ဗျာ။ကျွန်တော်တို့ဆေးဖြတ်စေုံနေမှာလေ။စိတ်ဆေးုံနေမှာလေပဲ။အဲ့ဒီစနစ်မျိုးတွေသုံးပါလေ။အဲ့ဒီလိုပူပေါင်းလုပ်ဆောင်ပြီးတော့ဥပဒေကြီးမှုလိုပဲ။နောက်တစ်ခါခုနကဒီ ပြင်းမှုကြီးတဲ့အတိချရတဲ့နေရာမှာတော့ဘာမှနာဟုတူကကန့်တတ်ထားတယ်ဆိုရင်ဟိုလုံးဝထားတာနဲ့ကြောင်းမှုနဲ့ 对嘛，我五六千的咯，六百多毛五千的还没有过呀。但你是伢一挂家了个，说哎呀，再一点爸妈那有的，比方比如说三千的呢，他养活好爸妈，他在老多说，哎呀，他来给了没得，没得干活工资哩，你是话五六千的个，这真正的没拿来过呢。现在户籍里边了，哎，没七千的是干的哩个，零零零的嘛，最经常的个，康叔来嘞。今天我们的人生都在这里，在这里有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有的人有
โอเคเจซูว่าสรแล้วจารย์เอาเนี่ยเฉยตะมินิแล้วတော့จําได้เลยอุตังกงอเนี่ยเอาละชื่อจารย์รู้ဥပရိยะအပိုင်းမှာပဲဖြစ်ဖြစ်လူမှုရေးအရာပဲဖြစ်ဖြစ်ပြင်ဆင်တင်တာနောက်ထပ်ဟိုပေါ့လေအကောင့်ထဲပေါ်တင်တဲ့အစီအမံတွေအစိုးရဘိုင်းအနေနဲ့ပဲဖြစ်ဖြစ်ဟိုလွတ်တော်ဘိုင်းအရဖြစ်ဖြစ်ဘာတွေလုပ်ပေးစေချင်တာညာရှိလဲခင်ဗျာ
โอเคသူဒီဥပရိယလမ်းကြောင်းကနေပြီးမှဥပိမဒီလူထုပါဝင်နိုင်မဲ့လူထုအကောင့်ကောင့်နဲ့ပါဝင်နိုင်မဲ့ဥပဒေလမ်းကြောင်းကိုဒါဆက်ဖြစ်အောင်ဒါပြုပြင်ကြောင်းလေးဖို့လူတွေလို့မြင်တယ်အဲ့ဒါတစ်ခုနောက်တစ်ခုကဒီပြည်သူလူထုအနေနဲ့ရောဒီသူ့ရဲ့ community ထဲမှာရေးရွာရက်ွက်ထဲမှာဒီမွေးဆေးဝါးအပြင်ကိုကာကွယ်နိုင်အောင်ဒီ comedy ဒီစနစ်တကျဖွဲ့စည်းပြီးမှမြို့သားရေးတာဝန်ပြည့်အနေနဲ့အားလုံးလုံးဆောင်ဖို့လေ
ဟုတ်ကဲ့ဆောင်းတန်ကွန်ဆွေးနွေးပေးတာကျေးဇူးပါကျွန်တော်အချိန်နဲ့ဒီလောက်ပဲရတဲ့အတွက်ဒီညမှာပဲအစီအစဉ်ကိုအဆုံးသတ်ခွင့်ပေးပါပါဝင်ဆွေးနွေးပေးတဲ့ဥတန်ကွန်ရှင်နေကြီးဥသိန်းတန်ကွန်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့မနေ့ကတနင်္ဂနွေနေ့မနေ့ခင်မှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့အောက်မျောနားဆင်နိုင်ကြပါတယ်အစီအစဉ်ရဲ့အဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်ယင်းမင်းနိုင်ငံစက်ကဲမြို့ဟွန်တိုင်တာကနေဟူဒီတဘုံနေဆုတ်ခွာသွားပြီလို့ကုလသမဂ္ဂအရာရှိတွေကဒီကနေ့ပြောပါတယ်ဆွေဒင်နိုင်ငံမှာယီမင်တက်တဲ့သဘုံတွေကြားကုလသမဂ္ဂကဂျာဝန်ညှိနှိုင်းပေးထားတဲ့အချက်တည်းမှာပါဝင်တဲ့သဘောတူညီချက်အတိုင်းဟူဒီသဘုံတွေကအခုလိုဆုတ်ခွာပြလိုက်တာပါ။ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်စလင်သဘုံတွေထောင်ထားတယ်လို့ယူဆတဲ့ဘုံတွေတွေကဒီဘုံတလုံးပေါက်ကွဲခဲ့တာကြောင့်လူလေးဦးတန်းရပ်သွားပါတယ်။တောကြနေညကလူသူရောက်ပေါက်နေပါတဲ့ရွာကကစ်ကန်ကိုစောင့်ချက်နေတဲ့ထိုင်းလူရင်းတပ်ဖွဲ့ဝင်တွေနဲ့စစ်သွေးကြွတွေကြားအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့လဲနာလာတီဝက်ပြည်နယ်အရာရှိတွေကပြောပါတယ်။ဖလပဲတောင်ပိုင်းကပင်လယ်ရေပြင်အောင်မှအင်အားပြင်းငလင်ဒီကနေ့လှုပ်ခတ်ခဲ့တာကြောင့်အရှေ့တောင်ဒေသကပြည်နယ်မှာနေထိုင်သူတွေအနေနဲ့ဆူနာမီလှိုင်းလုံးကြီးတွေကိုသတိထားပြီးတော့နေထိုင်ကြဖို့ဖလပိုင်ငလင်စောင့်ကြည့်အေဂျင်စီကသတိပေးထားပါတယ်။ဒီငလင်ကြောင့်အထူးခိုက်ပျက်စီးတွေရှိတယ်ဆိုတာမျိုးတော့မကြားသေးပါဘူး။ဖလပိုင်မီးတောင်နဲ့မြေငလင်စောင့်ကြည့်ရေးအင်စီကျူးကတော့ဒီငလင်ဟာတစ်ဘောက်ကနေမိုင်တရာလောက်အကွာကမီးအောင်မိုင်30မှာပြင်းအားခွင့်တဲ့သမတ်တစ်အဆင့်နဲ့လှုပ်ခတ်ခဲ့တာလို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပေါက်ကွဲပြိုကျပြီးတော့ဒီဆူနာမီရေလိုင်းလုံးကြီးတွေဖြစ်စေခဲ့တဲ့မီးတောင်ဟာအခုခါမှာတော့အရွယ်အစားအာရုံအမြင့်မှာတိတ်မကြံတော့ဘူးလို့အင်ဒိုနီးရှားနိုင်ငံကသုတေသီတွေကပြောလိုက်ပါတယ်။ Enek Krakatau မီးတောင်ဟာအခုဆိုရင်သူ့ငကိုရှိတဲ့အရွယ်အစားရဲ့၄ဘုံတဘုံသာကျန်တော့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့မီးတောင်နဲ့ဘူမိဗေဒပညာရှင်တွေကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းကြေညာကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။စနေမနက်ခင်း6:00ကနေ8:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24/50/51နဲ့ဖိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ပါစေရှင
်
This program has come to you from the Voice of America, Washington.